Welcome to the Voice of America in Burmese.
မနက်ခင်းမှာသောတာရှင်များရှင် VOA American အသံရ2022ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 2440 50နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါကြည့်ရှုနားဆင်နိုင်ပါတယ်။အနောက်လောက်ပါ၊ကျမအနောက်လောက်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါပါ။
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးမှာဖြစ်ပါတယ်ယူကရိန်းရှေ့ပိုင်းမှာတိုက်ပွဲတွေပြင်းထန်နေဖြစ်ပြီးတောင်ပိုင်းကစစ်တမ်းတင်မိုက်ခိုလိုင်းမြို့ကရှေ့တန်းစစ်နေနာကိုတော့ယူကရိန်းသမ္မတသွားရောက်ခဲ့ပါတယ်တရုတ်ကုန်စည်တွေအပေါ်အမေရိကန်ကအခွန်တိုးကောက်နေတဲ့အရေးတရုတ်နဲ့အမေရိကန်သမ္မတတို့ဆွေးနွေးဖို့ရှိပါတယ်ရာသီဥတုဖောက်ပြန်မှုနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဆက်နွယ်နိုင်ခြေကိုသိပ္ပံပညာရှင်တွေတွေ့ရှိထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတော်အောင်ဆန်းစုကြည်မွေးနေ့မှာမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတဲ့သတင်းမှကြားဖို့ရှိတာကတော့
နိုင်ငံတော်သမ္မတကြီးဦးမြင့်အပါအဝင်တော်အောင်ဆန်းစုကြည်အပါအဝင်ဖန်ဆီးခံတဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ဖို့လေဒီဘွေးလေးကတောက်ပေးခဲ့ပါတယ
်အပြည့်စုံကတော့နောက်ပိုင်းမှကြားဖို့ရှိပါတယ်ဒါအပြင်အမေရိကန်ကျွန်းစနစ်အဆုံးသတ်မှုအထိတ်အမှတ်ပွဲဆင်နွှဲတဲ့ပြရုပ်ပုံပြရုပ်တံနဲ့ဒုအတန်အစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဒီမိုကရေစီလွတ်ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာဂျပန်အတွင်းပြည်ရင်းနဲ့ကမ္ဘာသတင်းအနည်းချုပ်တွေကိုစူးစီးတင်ပြသွားမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေကိုတော့မတင်ထိုင်းနဲ့အတူတင်ပြပေးပါမယ်
ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ခီယက်မြို့တော်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တမ်းတင်မိုက်ခိုလိုင်းမြို့ကိုသွားရောက်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလနိဗာတာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်သွားရောက်တာဖြစ်ပါတယ်။နိုင်ငံကိုကာကွယ်ပေးနေတဲ့အတွက်တဝူးချင်းတယောက်ချင်းနဲ့မိသားစုတွေကိုကာကွယ်ပေးနေတဲ့အတွက်မြင့်မြတ်လာတဲ့တာဝန်ထမ်းဆောင်မှုအတွက်အားလုံးကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကမိုက်ခိုလိုင်ဒေတာရှီတန်းမှာခုခံကာကွယ်နေကြတဲ့တပ်ဖွဲ့တွေထံတောက်ရောက်စင်မှာပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘက်စ်ဒေတာမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့စီဘာရိုဒွန်းနက်မြို့အနီးကချေးရွာတင်မှာတိုက်ပွဲတွေပြင်းထန်နေကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါတယ်။စီဘာရိုဒွန်းနက်မြို့ကိုထိန်းချုပ်နိုင်ရေးရုရှားတပ်ဖွဲ့တွေကြိုးစားနေတာသတင်းပတ်တွေနဲ့ချီကြားမြင့်လာခဲ့ပါပြီ။ဒါပေမဲ့လည်းမြို့အနီးမှာလက်ရှိတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေပြီးမြို့တစ်ခုလုံးကိုတော့ရုရှားတို့မထိန်းချုပ်နိုင်သေးဘူးလို့လူဟန်စ်ဒေတာအုပ်ချုပ်ရေးမှူးစာဟီဟိုင်ဒိုက်က Telegram မှာပြောဆိုထားပါတယ်။အနီးကချေးရွာတွေမှာခက်ခက်ခဲခဲတိုက်ခိုက်နေကြပြီးရုရှားတို့ဘက်ကထိုးဖောက်နိုင်ဖို့ကြိုးစားပေမဲ့လည်းယူကရိန်းဘက်ကဖက်ပေါင်းစုံကနေခုခံကာကွယ်နေတယ်လို့သူကပြောပါတယ်။စီဘာရိုဒွန်းနယ်မြို့နယ်မြစ်တစင်းမဲချတဲ့ယူကရိန်းကိုထိန်းချုပ်ထားဆဲဖြစ်တဲ့ Lanschank မြို့ကိုရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းအလဲပိုင်းက Lanschank နဲ့ Karamanchak ဒေသတွေကရေနံကျက်ဆက်ယုံနဲ့ရေနံသူလောင်ယုံတွေကိုရုရှားတပ်ဖွဲ့တွေဖျက်ဆီးပစ်ခဲ့တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်ကတရုတ်ကွန်ဘီစီတချို့အပေါ်အခွန်တိုးကောက်ထားတာကိုဖြေလျှော့ပေးမလားဆိုတာကိုတော့သမ္မတဂျိုဘတ်ဒန်ကစဉ်းစားနေပြီးတရုတ်သမ္မတရှီချင်းပင်နဲ့မကြာခင်ပြောဆိုဆွေးနွေးမယ်လို့ပြောပါတယ်။ဘယ်တော့ပြောဆိုကြမလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့နေလာပြီလို့တော့သမ္မတဘတ်ဒန်ကသူ့ရဲ့အစာတီးမျိုးဒယ်လာဝဲမှာသတင်းထောက်တွေကိုစနေနေ့ကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံတော်လုံခြုံရေးနဲ့စီးပွားရေးပတ်ကြံပေးတွေကကုန်သွယ်ရေးမူဝါဒတွေကိုပြန်လည်ဆန်းစစ်သုံးသပ်နေကြပြီးတော့မကြာခင်သမ္မတကိုအကြံပြုကြမှာပါ။သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်တုန်းကဒေါ်လာဘီလျံနဲ့ချီသမုတ်ရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်25ရာခိုင်နှုန်းအခွန်တိုးကောက်ခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးလုံခြုံရေးပြည်မှုကိုလျှော့ချနိုင်ရင်းနဲ့တရုတ်နိုင်ငံဘက်ကမျှတတဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေကျင့်သုံးလာအောင်ထွန်းအားပေးတဲ့အနေနဲ့တရုတ်ကုန်တွေအပေါ်အဲ့ဒီလိုအခွန်တိုးကောက်ခဲ့တာပါ။အမေရိကန်ကုန်သွယ်ရေးဝန်ကြီး Janet Yellen ကလည်းအမေရိကန်ငွေကြေးဖောင်းပမှုကိုထိန်းချုပ်နိုင်ရင်းအတွက်တချို့ကုန်ပစ္စည်းတွေကိုအခွန်လျှော့ကပ်ဖို့အလောက်တလောတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းအမေရိကန်ကုန်တွေဝယ်ယူရေးနိုင်ငံသဘောတူညီချက်အတိုင်းတရုတ်ဘက်ကမလိုက်နာတဲ့အချိန်မှအခွန်တွေလျှော့ကောက်မဲ့အစီအစဉ်ပေါ်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်တိုက်အပါဝင်အစိုးရတာဝန်ရှိသူတချို့ကတော့ဆိုရင်းနေပါတယ်
။အာဖဂန်နစ္စတန်တာလီဘန်တို့ကသူတို့အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုမှုရရှိရေးမှာ အမေရိကန်ပြည်တော်စုကပိတ်ပင်တားဆီးနေတာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။အကမ္မအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့နှစ်ပေါင်း30ညီပါကြစစ်ရေးဆောင်ရွက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာပြန်လည်ရယူခဲ့ကြပြီးအမျိုးသားတွေတက်တက်သားပါဝင်တဲ့အစိုးရတပ်ကိုဖွဲ့စည်းခဲ့တာပါ။အခုချိန်ထိနိုင်ငံသားတိုင်းပြည်တွေကအထက်မှပြည်ရေးကိစ္စမပြေလည်သေးတာဟာဆိုရင်အမေရိကန်ပြည်တော်စုကအကြီးဆုံးအတားအဆီးဖြစ်နေတယ်လို့ယူဆကြတယ်။တာလီဘန်ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုခဲ့တာဖြစ်ပါတယ်။အတိအမှပြုခံရရေးနှောင့်နှေးနေရတဲ့ကိစ္စမှာတာလီဘန်အဖွဲ့ရဲ့မူဝါဒတွေကြောင့်လားဒါမှမဟုတ်လေတခြားနိုင်ငံတွေကြောင့်လားဆိုတာကိုရှင်းပြဖို့မေးမြန်းတာမှာသူကအခုလိုဖြေတာပါ။တင်းထောက်တဲ့အတွက်တာလီဘန်ကဖွင့်ပေးထားတဲ့ WhatsApp မှာတင်းထောက်တဲ့မိသားကိုဖြေချတဲ့အထက်မှာတော့တခြားနိုင်ငံတွေဒီလိုဆောင်ရွက်လာဖို့အတွက်ကိုလည်းအမေရိကန်ကခွင့်မပြုသလိုသူကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးဘာမှမလုပ်ဘူးလို့တာလီဘန်ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။တန်တမာရေးအတိမတ်ပြုတ်ခွင့်ရရေးအတွက်တာလီဘန်အစိုးရအဖွဲ့မှလိုအပ်ချက်တွေအလုံးနဲ့ပြည်စုံကိုက်ညီတယ်လို့လည်းမူဂျာဟစ်ကပြောဆိုသွားပါတယ်ရှင်
။ Pacific ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတိုးလာနေတာကိုတံပြန်ဆောင်ရွက်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးတကဒေသရင်းနိုင်ငံတွေကိုတလအတွင်းတတိယအကြိမ်မြောက်ခီးထွက်တမှာနယူးဇီလန်နိုင်ငံကိုပထမဆုံးဝင်ရောက်ခဲ့ပါတယ်။ဥဒုရာသီပြောင်းလဲဖောက်ပြန်မှုနဲ့ပတ်သက်လို့ပစိဖိတ်တောင်ပိုင်းနိုင်ငံတွေဆိုရင်နေကြသလိုပဲဩစတြေးလျအစိုးရရဲ့ခိုင်မာတဲ့ရည်မှန်းချက်ကဖလုံအိမ်တက်ငွေထုတ်လုပ်မှုထိန်းချုပ်ရေးဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးပန်နီဝေါင်ကနယူးဇီလန်နိုင်ငံခြားရေးဝန်ကြီးနာနီယာမဟူတန်နဲ့မြို့တော်ဝဲလင်တန်မှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီဆယ်စုနှစ်ကုန်လောက်မှာဖလုံအိမ်တက်ငွေထုတ်လုပ်မှု43ရာခိုင်နှုန်းလျှော့ချမယ်လို့ဩစတြေးလျနိုင်ငံကပြီးခဲ့တဲ့ကြာတာပြည်နှစ်ကပဲတရားဝင်ကတိပြုပြောဆိုထားပါတယ်။အရင်အစိုးရလက်ဆက်တုန်းကတော့2005ခုနှစ်ကရှိခဲ့တဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုပမာဏကို2030ခုနှစ်အရမှာ26ရာခိုင်နှုန်းကနေ28ရာခိုင်နှုန်းထိချောချသွားမယ်လို့အခိုင်အမာပြောဆိုထားတာပါ။တောက်ကြနေတုန်းကတော့ဆော်လမွန်ကျွန်းနိုင်ငံကဩစတြေးလျနိုင်ငံခြားရေးဝန်ကြီးဝေါင်အလေပတ်ရောက်ရှိခဲ့ပါတယ်။သူဟာတရုတ်နဲ့ဆော်လမွန်ကျွန်းနိုင်ငံကြားလုံခြုံရေးစာချုပ်ထိုးပြီးတော့ပထမဆုံးအလေပတ်ရောက်ရှိခဲ့တဲ့ဝန်ကြီးလည်းဖြစ်ပါတယ်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်ပြည်တော်စုမှာဂျွန်စနစ်အဆုံးသတ်ချုပ်ငင်းသွားတဲ့အထိတ်မှဇွန်လ19ရက်နေ့ဂျွန်တီအထိတ်မှပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေကြပါတယ်။အာဖရိကန်တွေဘွားအမေရိကန်တွေဒီနေ့ကိုလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တည်းကလွတ်မြောက်တဲ့နေ့အဖြစ်ဆင်နွှဲခဲ့ကြပြီးမြေပြည်တော်စုအစိုးရရုံးပိတ်ရအဖြစ်သမ္မတဂျိုးဘိုက်တန်လက်ထက်2022ခုနှစ်ကမှတရားဝင်သတ်မှတ်တာဖြစ်ပါတယ်။ဒါပေမဲ့ပြည်내တချို့မှာပဲပြည်내အစိုးရတွေကဒီနေ့ကိုအစိုးရရုံးပိတ်ရအဖြစ်သတ်မှတ်ထားပါသေးတယ်။လူပြူရဲလက်ချက်နဲ့လူမဲဂျော့ချ်ဖလိုက်တည်ဆုံးခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပြီးနောက်ပိုင်းဂျွန်တင်းကိုအထိတ်မှအလတ်ရဲသတ်မှတ်ရေးဆောင်ရွက်မှုတွေအရှိန်မြင့်ခဲ့ပေမဲ့အခုတော့အချိန်ပြန်ရော့သွားပြီးပြည်내အတော်များများမှာတရားဝင်အလတ်ရဲ့သတ်မှတ်ပေးရေးကရှေ့ဆက်မတွန်းနိုင်ပဲရပ်တန့်နေပါတယ်။အလာဘားမား၊မစ္စစ်ဆီပီ၊တောင်ကယ်ရိုလိုင်းနား၊တင်နက်ဆီစတဲ့ပြည်내တွေအပါအဝင်ပြည်내အတော်များများမှာဒီနှစ်ကစားလို့ဇွန်လ19ရက်နေ့ကိုတရားဝင်အလတ်ရဲ့အဖြစ်သတ်မှတ်ဖို့ပြည်내လွှတ်တော်အမတ်တွေအတိမပြုနိုင်ကြသေးပါဘူးရှင်။
ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့အဖမ်းခံရသူတွေကိုထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်လာစဉ်ပြန်ပို့နေပေမဲ့နိုင်ငံတော်ပိုင်းထိန်းသိမ်းရေးစခန်းတွေမှာလှည့်ရက်စီမြန်မာနိုင်ငံသား9000ထက်မနည်းရှိနေပါသေးတယ်။တရားမဝင်ဝင်ရောက်တာအခြားရာဇဝတ်မှုကျူးလွန်တာနဲ့တရားဝင်အထောက်အထားမရှိလို့အခုလိုပြန်ပို့နေတဲ့မြန်မာနိုင်ငံသား6လအတွင်း800ကျော်ရှိတယ်လို့ကော့တောင်းမြို့ FVD အဖွဲ့ရဲ့မြန်မာရွှေ့ပြောင်းအလို့သမားအရင်းအမြစ်စနက်ကဦးပီတာကပြောပါတယ်
။2022ကနေစမယ်ဆိုရင်အလုံးမောင်ရှေ့ရနဲ့38ရောက်။အရင်တော့တော့တလောက်တစ်ကြိမ်နှစ်ကြိမ်ဥမာဟိုလက်ခံမယ်လို့ပြောတယ်။မနေ့ကတိုင်ရရှိကြောပုံများဆိုတလောက်3ကြိမ်အောင်လက်ခံမယ်လို့ကြားရတယ်အဲ့ပါ။ကျွန်တော်ချုံမှလူတွေများနေလို့
ရန်အောင်ကော့တောင်းနယ်စခက်ကနေကျွန်းလ18ရက်နေ့ကပဲမြန်မာအလုတ်သမား150ကျော်ပြန်ပို့ခဲ့ပါသေးတယ်။ထိုင်အချင်းထောင်တွေထက်ကနေလွှတ်ရက်စီမြန်မာတွေကို2022ခုနှစ်ထဲမှာရန်အောင်ကော့တောင်းလမ်းကနေခုလိုလာစဉ်လွှဲပြောင်းပေးနေတာပါ။ထိုင်ဘက်ကပြန်ပို့လာတဲ့မြန်မာနိုင်ငံသားတွေရဲ့ကိုဗစ်ကာကွယ်ဆေးထိုးနှံထားတဲ့အပေါ်မူတည်ပြီးတော့နေရချက်ချင်းပြန်ပို့လာလည်းရှိသလိုကွာရန်တင်းစင်တာတွေမှာယာယီထားတာလည်းရှိပါသေးတယ်။ကိုဗစ်ကပေးကာလနေဆက်လမ်းတွေပိတ်ထားတဲ့အတွက်ကြောင့်ရောမြန်မာနိုင်ငံဘက်ကကိုဗစ်ဆောင်ကြီးစင်တာတွေမလုံလောက်တဲ့အတွက်ကြောင့်မှလွှတ်ရက်စီတဲ့မြန်မာတွေပြန်ပို့တဲ့ကိစ္စကြံ့ကြာနေရတယ်လို့လည်းအလုတ်သမားအရေးဆောင်နေသူတွေကပြောပါတယ
်။ရာသီဥတုဖောက်ပြန်ရကမကြာခဏကြုံရလေရှိတဲ့သဘာဝဘေးနံတွေကြောင့်ကျန်းမာကွဲပြားမှုအပေါ်အခြေခံနဲ့အကျဉ်းဖက်မှုတွေတိုးလာတတ်တယ်လို့လိလာချက်တတရကဖော်ပြပါတယ်။ကမ္ဘာတိုက်ကြီး၅ခုကသုတေသနတွေကိုပြန်လည်ဆန်းစစ်သုံးသပ်မှုမှာကမ္ဘာကြီးပုံနေမှုကြောင့်မကြာခဏဆိုသလိုပေါ်ပေါက်လာနေတဲ့ရေကြီးမှုမိုးကောင်ရေရှားမှုဟာရီကိန်းမုန်တိုင်းတွေနဲ့တခြားသောဆိုးရွားပြင်းထန်တဲ့ရာသီဥတုအခြေအနေတွေအပြီးမှာအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်အကျန်းဖက်မှုတွေတိုးပွားလာတာကိုတွေ့ရှိခဲ့ရတဲ့လိလာချက်ကိုလန်းဆက်ချန်နယ်မှာဖော်ပြထားတာဖြစ်ပါတယ်။တဘာဝဘေးဒဏ်တွေကိုတုံ့ပြန်ဆောင်ရွက်နေတဲ့လူသားချင်းစာနာထောက်ကူမှုပေးတဲ့အဖွဲ့အစည်းတွေအနေနဲ့လည်းလုပ်ငန်းအစီအစဉ်ရေးဆွဲတဲ့အခါမှာဒီပဋိပက္ခအခြေအနေအလားအလာကိုနားလည်သိရှိထားတဲ့ကြောင့်လဲလိလာချက်ကိုရေးသားသူတွေကပြောပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်သက်ရောက်မှုတွေကိုစဉ်းစားတဲ့အခါမှာမြင်သာထင်သာဖြစ်တဲ့အခက်အခဲကြီးတချို့ကိုသာစဉ်းစားမိကြတဲ့အကြောင်းရေးကြီးမှုဘေးဒဏ်လိုအခြေအနေမှာမြို့ကြီးတွေမှာအခက်အခဲဖြစ်တာမျိုးကုန်စည်ထောက်ပို့မှုတွေအခက်အခဲဖြစ်တာမျိုးလို့ရာသီဥတုပြောင်းလဲမှုရဲ့အန္တရာယ်ကြီးတွေဖြစ်တယ်လို့လိလာချက်ကိုရေးသားသူကပြောပါတယ်။ဒါပေမဲ့လည်းအလွယ်တကူမမြင်နိုင်တဲ့မလိလာနိုင်တဲ့ထင်သာမြင်သာမရှိတဲ့အကျိုးတရားမှုတချို့ရှိနေပြီးအဲ့ဒီတဲကတစ်ခုဟာဆိုရင်ကျန်းမာကွဲပြားမှုအပေါ်အခြေခံအကျဉ်းဖက်မှုဖြစ်တယ်လို့သူမကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကအချင်းကရ Yellowstone အမျိုးသားဥယျာဉ်ကြီးမှာမကြာသေးခင်ကရေကြီးမှုတွေနဲ့ကြုံခဲ့ရတာတွေကိုပြန်လည်တည်ထောင်ဖို့အတွက်ဒေါ်လာတန်းထောင်ချီပြီးတော့နေနဲ့ချီအချင်းယူရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမျိုးသားဥယျာဉ်တည်ထောင်မှုအနှစ်150ပြည့်ရောက်လာချိန်မှာပဲဆယ်စုနှစ်တည်းအတွင်းအဆိုးဝါးဆုံးရေကြီးရေရှမ်းမှုတွေနဲ့ကြုံခဲ့ရတာပါ။ဥယျာဉ်ကြီးကိုဖြတ်ကျော်စီးဆင်းလာတဲ့ရေလုံးကြီးတွေကြောင့်တံတားပေါင်းရာနဲ့ချီပျက်စီးနေရရှိနေတယ်လို့မိုင်နဲ့ချီတဲ့လမ်းတွေလည်းရေပေးတင်ခဲ့ရတာကြောင့်အလက်ပတ်လာသူသတောင်းကျော်ကိုလည်းပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ်။ထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဆန်းစစ်နေစေဖြစ်ပေမဲ့အခြားအမျိုးသားဥယျာဉ်ကြီးတွေမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေကိုအခြေခံတွက်ချက်မှုတွေအရ Yellowstone အမျိုးသားဥယျာဉ်ကြီးပြန်လည်မုန်းမှန်ပြည့်စုံဖို့နဲ့နဲ့ချီကြနိုင်တယ်လို့ဒေါ်လာဘီလီယံနဲ့ချီကုန်ကြနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းကြပါတယ်။ရေတကွန်ကြီးတွေရေပူဆန်နဲ့တော်ရင်တရိတ်ဆန်မျိုးစုံကျင်းလဲကျက်စားရာ Yellowstone အမျိုးသားဥယျာဉ်ကြီးရဲ့တောင်ဖက်ချမ်းကိုလာမယ့်အပတ်မှာပြန်ဖွင့်ဖို့တာဝန်ရှိသူတွေကမျှော်လင့်ထားပေမဲ့ဥယျာဉ်မြောက်ချမ်းကိုတော့ဒီနေ့ထဲပြန်ဖွင့်နိုင်မယ့်ပုံမတွေ့ရပါဘူး။ဒီကနေ့မနက်ပိုင်းထိုက်တန်ရောက်တဲ့တွင်ကိုတော့မတင်ကြီးထိုင်တဲ့အတူတင်ပြခဲ့တာပါရှင်။အခုတော့ဆက်သွယ်မင်းမြတ်ချက်နဲ့စူးစီတင်ပြဆက်တူကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ပါတယ်။တို့အောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးတော့အမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ကြတာပါ။အဖြစ်အဆုံကိုတော့ကုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ဇွန်လ19ရက်နေ့ဟာတို့အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ခြမ်းဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေစုပေါင်းပြီးဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲအတွက်မေရီလန်ပြည်နယ်ဆီဗာစပရင်မှာရှိတဲ့အလဲတန်းကျောင်းမှာစနေနေ့ကဘာသာပေါင်းစုံစုတောင်းပွဲကျင်းပခဲ့တယ်လို့ပွဲကျင်းပရေးမှာဦးဆောင်ပါဝင်သူဦးရင်ထွေးက VOA ကိုပြောပါတယ
်ဒီပွဲလေးကတော့အမေဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့စုတောင်းပွဲဖြစ်ပါတယ်ဒီပွဲလေးမှာကျွန်တော်တို့ဗုဒ္ဓဘာသာတွေရောခရစ်ယာန်ပေါင်းစုံဘောမွတ်စလင်ပေါင်းစုံဘာသာပေါင်းစုံအနေနဲ့အားလုံးတယောက်ပြီးဆုတောင်းပေးကြပါတယ်ခင်ဗျာဒီအပြင်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးမြင့်အပါဝင်ဒေါက်တာဆန်းစုကြည်အပါဝင်ဖန်စီခန့်နဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ဖို့လေဒီပွဲလေးကတောင်းပေးခဲ့ပါတယ်ဒီပွဲလေးမှာပဲကျွန်တော်တို့တည်ကျုံမိတ်ပေးကြတဲ့ကိုချင်းမီကိုဇီယာတို့တို့လွတ်မြောက်ဖို့အတွက်လေတယောက်လည်းညီကောင်မောင်နှမတွေအားလုံးကဆုတောင်းပြီးတော့ကျွန်တော်တို့တည်တံပေးမှလွတ်မြောက်ပြီးအမြန်ဆုံးတိုက်ကြီးပြန်လဲထူတောင်းပါရဝါပြောတဲ့နေရာကိုရှိတဲ့နိုင်ပါသေးလို့အားလုံးစုတောင်းပြီးတော့ဒီပွဲလေးကိုလုပ်ခဲ့ပါတယ်ဒီပွဲလေးမှာတရားလာကြတဲ့ညီကောင်မောင်နှမတွေအားလုံးကလည်းပြည်ထဲမှာရှိတဲ့ညီကောင်မောင်နှမတွေနဲ့အားလုံးတူတူတဲ့သသားတွေဆိုတဲ့ဆန္ဒလေးကိုဖော်ထုတ်ခဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ဘေဂွန်ဖီးစ်ပန်းချံမှာလဲဒေါန်ဆန်းစုကြည်မွေးနေ့အတွက်မြန်မာရေးလှုပ်ရှားသူတွေကဇွန်လ18ရက်နေ့မှာစွန်းဆက်ကလှူဒန်းတာအပြင်စူတောင်းပွဲကျင်းပခဲ့တယ်လို့မအေးမိုးသူကပြောပါတယ
်မြန်မာဆန်းစုကြည်ရဲ့မွေးနေ့ပွဲကိုကနေဒါနိုင်ငံအော်တိုင်းနာနဲ့ပုံမျိုးနဲ့ကိုအချိန်ဆိုင်ပြီးတော့ဒီနေ့ကိုကျင်းပကျင်းပပါတယ်အဓိကကတော့အဖြစ်ဆိုးရနေပြီးတော့အမေဆောင်မမနဲ့ရေးသားပွဲကိုအတိမမပြုပဲမတရားအသိပြီးတော့မေသူနဲ့ဟိုသူ့ရဲ့ cabinet ကိုမတရားအကျဉ်းချထားတာအဖြစ်ကိုအများဆုံးလွှတ်ပေးဖို့ရေဒီမြို့သားညီညွတ်ရေးအစိုးရကိုတတိယအစိုးရနဲ့ပေါ့နော် international ပေါ့နော်တရားဝင်အတိမတ်ပြေဖို့ပြုပေးဖို့ရေအဲ့ဒါကိုဒီမှာတော့တောင်းဆိုရနေနေတယ်ဒီမှာရရှိချက်ပါလေဒီမှာနိုင်ငံရေးယုံကြည်ချက်ကြောင့်မတရားအကျဉ်းချတဲ့ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအများဆုံးမြောက်ပေးဖို့နဲ့ဟိုဆန်းစီနှိမ့်ဆက်တာတွေကိုအများဆုံးရပ်တက်ဖို့စေဆိုးရအောင်တောင်းဆိုတာလည်းပါပါတယ
်။ဥရောပတိုက်ကနယ်သာလန်နိုင်ငံဘရီဒါမြို့ကဒေါက်တာအရှင်စန္ဒဝရရဲ့ကျောင်းထိပ်မှာလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အတွက်မြန်မာပြည်စုပေါင်းပြီးဆွမ်းကပ်လှူဒန်းတာနဲ့အလှငွေထည့်ဝင်တဲ့အစီအစဉ်တွေလုပ်ခဲ့တယ်လို့ကြပြဆရာကြီးဦးတင်မိုးရဲ့သမီးဖြစ်သူမမိုးမိုးနှင်းကပြောပါတယ်
မင်းစုမင်းနဲ့အမတ်ကြီးကစူတောင်းပေးရမယ်လို့ဆိုတော့အချင်းချခံရတဲ့နိုင်ငံရေးအချင်းသူချင်းသားအားလုံးလွမြောက်ကြပါစေ။အန်တီဒီမိုကရေစီရေးအမြန်လမ်းမှန်ကိုရောက်ရှိပါစေ။မင်းစုရောစမ်းမှပါစေစမ်းမှပါစေအသက်ရရှိပါစေ။မာတီဒီတီသားတွေနဲ့အတူဒီမိုကရေစီနိုင်ငံတော်တည်ကြည်စီကိုအတူပြောပြောရှင်းရှင်းချစ်တဲ့နိုင်ငံမှာမကြခင်အချိန်မှာမင်းစုအမြန်ပြန်လဲထွက်ပေးကြပါ။မင်းစုမှာဘာအစ်မမရှိပါဘူး။မင်းစုကကောင်းတဲ့ကောင်းကျိုးတွေလည်းတိုင်းပြည်သူသားတွေပေါ်မှာစေတနာထားကောင်းမှုကျိုးပန်းတဲ့တိုင်းပြည်ရဲ့မိခင်တိုင်းပြည်ရဲ့ကုသတော်ဖြစ်ပါလေ
။အသက်89နှစ်ရှိလာပြီဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာလူမှုအုံကြောင်းမှုဖြစ်ခဲ့တဲ့1988ခုနှစ်ကစလို့မြန်မာနိုင်ငံရေးတဲ့စတင်ဝင်ရောက်လှုပ်ရှားလာခဲ့ပြီးဆက်အာဏာရှင်အဆက်ဆက်မှာအနည်းဆုံး15နှစ်ကျော်ကြာနေအိမ်အကျယ်ကျုပ်ကြခံခဲ့ရသူဖြစ်တယ်လို့2021ဖေဖော်ဝါရီလဆစ်အာနာသိမ်းပြီးနောက်ပိုင်းအခုချိန်ထိအကျဉ်းချခံနေရသေးဖြစ်ပါလေခင်ဗျာ
။ကိုညောင်မယောင်ပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြတဲ့အတန်အစီအစဉ်မှာမြန်မာနိုင်ငံမှာဆစ်အာနာသိမ်းပြီးတဲ့နောက်လွတ်လွတ်လပ်လပ်ဖန်တီးမှုပုံစံမျိုးစုံကတ်သက်ခံနေရတယ်လို့ဖန်တီးသူတွေကပြောပါရယ်။ကတ်သက်မှုတွေပိုဆိုးလာပြီးတော့ဖန်တီးညံတွေဆုပ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းတို့အတန်အစီအစဉ်မှာတင်ဆက်ထားပါရယ်
။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းတက်တူးရေးဆွဲတဲ့နယ်ပယ်ကအစ Fashion Design ဖန်တီးမှုစာပေနဲ့အမှုပညာဖန်တီးမှုနယ်ပယ်တွေမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့အမှုပညာလွတ်လပ်ခွင့်တွေကကန့်သက်ခံလာနေရပါတယ်။ဒီလိုကန့်သက်မှုတွေကနောက်ပိုင်းကာလတွေမှာပိုပြီးတော့ဆိုးဝါးလာမှာကိုအမှုပညာဖန်တီးသူတွေကစိုးရိမ်နေကြပါတယ်။ဒီဆောင်မှာကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာကအခြေခံကြတဲ့လူ့ခွင့်ရေးတစ်ခုပါ။မြန်မာနိုင်ငံမှာကျုံ့ခဲ့ရတဲ့စစ်အာဏာရှင်ခေတ်အဆက်ဆက်မှာတော့လွတ်လပ်စွာပြောဆိုခွင့်စာပေနှုပညာဖန်တီးခွင့်တွေကိုကန့်သက်ချုပ်ချယ်ခံခဲ့ရပါတယ်။အခု2021စစ်အာဏာသိမ်းမှုပြီးတဲ့နောက်နိုင်ငံတော်မှာလူခွင့်ရေးချိုးဖောက်မှုတွေလှုပ်ဆောင်နေတဲ့စစ်ကောင်စီဟာအရင်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိခဲ့တဲ့ဆယ်နှစ်နီးပါးကာလအတွင်းကဖြည့်လျှော့ပေးခဲ့တဲ့စာပေနဲ့နှုပညာလွတ်လပ်စွာဖန်တီးခွင့်တွေကိုပြန်ကန့်သက်လာတာတွေရှိပါတယ်။ထင်ရှားတဲ့နှုပညာရှင်တွေ၊စာရေးဆရာတွေကိုဖန်ဆီးတာစစ်ကောင်စီကိုဝေဖန်ရေးသားတဲ့သတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုစောင့်ကြည့်တာနဲ့ဥပဒေပိုင်းအရလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုတင်းကျပ်ဖို့လှုပ်လာတာမျိုးတွေကိုစစ်ကောင်စီကလှုံ့ဆော်လာပါတယ်။ဒို့အတန်နဲ့စကားပြောခဲ့ရတဲ့နှုပညာဖန်တီးမှုနယ်ပယ်ကလူငယ်တွေကတော့စစ်ကောင်စီလက်အောက်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဆူဆူဝါးဝါးကန့်သက်ခံလာနေရတဲ့အကြောင်းပြောပြပါတယ်။
ဒီမှာကျွန်တော်တို့ဘာမှတို့လို့မရအခုအကုန်လုံးကိုတို့ပစ္စည်းပိတ်ထားပိတ်ထားပါတော့ကျွန်တော်တို့ပြောချင်တဲ့အတိုင်းကျွန်တော်တို့ရေးချင်တဲ့ပုံကျွန်တော်တို့ဆွဲချင်တဲ့ပုံကျွန်တော်ပေးချင်တဲ့ဟိုအသည့်ပိုင်းကျတော့ဒီအောက်မှာကျွန်တော်ပေးဖို့အရင်ဆက်ချင်ပါဘူးမပြောရမလို့တိုးတက်ပြရတာဘာမှမရှိဘူး
တော်တော်ပြောနေတာလေဆက်ရနာရှိနေဆိုတာကသူကအမြင်ချင်းမြောင်းတဲ့လူကြီးဆိုတော့ဒီအမှုပညာခံစားချက်တွေသူတို့မှမရှိဘူးအမှုပညာတစ်ခုရဲ့ရတာကိုလည်းသူကမခံစားနိုင်ဘူးအဲ့တော့ဒီဆက်ရနာရှိရဲ့လက်အောက်မှာပဲထပ်ပြီးတော့ကျွန်တော်တို့ကပုံဖော်မဲ့ဖန်တီးနေမှာဆိုရင်တော့မှပုံမှန်လုပ်နေကြဖန်တီးမှုတွေတော့မှပဲအကန့်အသတ်နဲ့စဉ်းစားဆိုတာမျိုးရင်းနဲ့ကျွန်တော်တို့ကန့်တလာနိုင်အသာတင်မဟုတ်ပဲနဲ့သူတို့ချီပါနိုင်တယ်လို့သူတို့ခံယူရတာကြီးသူတို့စော်ကားရည်လို့ဖြစ်နေတဲ့ဖန်တီးမှုတွေများကျွန်တော်တို့လောက်ခက်လူချင်းအရန်ကိုစိုးွားတဲ့အရေးယူမှုတွေပေါ့နော်ကျွန်တော်တို့ရဲ့ညပညာလုံပိုင်ခွင့်တွေကိုပိတ်ပင်မယ်လုံလုံခွင့်တွေပိတ်မယ်ကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မယ်တင်းစီမယ်ရုပ်ဆောင်တွေကျွန်တော်တို့ထောင်ကျနိုင်တဲ့အခြေအနေမျိုးတွေကိုပါရှေ့ရှောက်မှာမြင်လာရတယ်ပေါ့နော
်တတူးနဲ့ဝက်စားဒီဇိုင်းဖန်တီးမှုနယ်ပယ်ကလူငယ်နှစ်ဦးရဲ့စကားတန်တွေကိုကြားခဲ့ကြရတာပါကိုပြည့်စုံကအဝိထည်ဒီဇိုင်းတွေကိုတီထွင်ဖန်တီးချုပ်လုပ်နေတဲ့လူငယ်ဖက်ရှင်ဒီဇိုင်နာတူပါလူအများအကျိုက်တဲ့သူစိတ်ခံစားမှုအတိုင်းစီးရီပေါင်းတွေအကန့်အသတ်မထားပဲဖက်ရှင်ဒီဇိုင်းတွေကိုဖန်တီးရတာသဘောကျတယ်လို့ဆိုပါတယ်ဒါပေမဲ့အခုတော့စစ်ကောင်စီလက်ထက်ဘာသာရေးနဲ့ယဉ်ကျေးမှုလွှမ်းမိုးတဲ့အမြင်တွေကြောင့်သူဖန်တီးမှုတွေကိုကန့်သတ်ခံရမှာစိုးရိမ်နေပါတယ
်ဟိုလက်ရှိစစ်အစိုးရအောက်မှာဆိုရင်လို့ရှိရင်ကန့်သတ်မှုတွေကအခုဆိုဆလာပြီဟိုရှုပ်ဝဲလုံမဲ့ဒီဒီဇိုင်းနာရဲ့ solution နဲ့သူတို့ရဲ့ show way အတွက်ကိုဟိုခွင့်ပြုချက်တွေတောင်းရတဲ့အလုပ်တွေဖြစ်လာပြီ။နောက်ပြီးကျလို့ဘာကြီးလုံးမှလည်းဘာကြီးပြမှလည်းအဲ့လိုမျိုးကြီးရှိပါကျွန်တော်တို့ကြားလာရတယ်ပေါ့နော်။အဲ့လိုမျိုးကိုပြမဲ့ပုံစံဘာပုံစံကြီးပြမှလည်းလို့အဲ့လိုအမြင်မတော်ရာကြီးရလို့ပါလို့အဲ့လိုမျိုးကြီးကတ်တက်တာကြီးကစလာပြီ။အဲ့လိုမျိုးကြီးကိုကျွန်တော်တို့လက်ရှိကိုကြားနေရမယ်။ဒါလက်တလုံးမှလက်တလုံးပေါ့နော်ဒီစစ်အာဏာရှင်ရဲ့လက်အောက်မှာနည်းနည်းလေးအလုပ်လုပ်ခွင့်ရတဲ့ဒီဇိုင်းနာကြီးမှာဖြစ်နေတဲ့အကန့်အသတ်တွေကိုပြောပြရပါပေါ့နော်။
နိုင်ငံရေးပြည်ပြင်းပြောင်းလဲမှုတွေလုပ်ခဲ့တဲ့2017နောက်ပိုင်းကာလတွေမှာစည်စုနှစ်များစွာပိတ်လောင်ခံထားခဲ့ရတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အားကောင်းလာခဲ့ပါတယ်။စာပေစီစည်းစနစ်ကိုဖျက်သိမ်းခဲ့ပြီးကြပြစာပေတခြင်းရုပ်ရှင်နဲ့အတူလူငယ်ဖန်တီးမှုအားကောင်းတဲ့ fashion design တက်တူးနဲ့ street art ကဏ္ဍတွေနဲ့နေပယ်ဆောင်မှာအမှုပညာဖန်တီးမှုတွေလည်းအားကောင်းလာခဲ့ပါတယ်။လူငယ်တွေဟာသူတို့ဖန်တီးမှုတွေကိုနိုင်ငံတကာနဲ့ရင်းမောင်းတန်းနိုင်မှုကြိုးစားလာကြပါတယ်။ဒါပေမဲ့လည်းအာနာသိမ့်မီနောက်ပိုင်းအခြေအနေတွေဟာခေတ်နောက်ပြန်ဆုတ်နေပြီးအမှုပညာလွတ်လပ်ခွင့်ဟာပိတ်လောင်ခံထားမယ့်အနေအထားလို့လူငယ်အမှုပညာရှင်တွေကပြောဆိုပါတယ်။သိတာစီတဲ့ဖြစ်ရပ်တစ်ခုကတော့ရန်ကုန်မြို့လူစီကားရနေရာကမြင်းဒီကုန်းဂုံတရမှာ2016ကပြင်သစ်ရင်ကျေးမှုဌာနကပြုလုပ်ခဲ့တဲ့မင်္ဂလာပါပွဲတော်စီမံကိန်းရဲ့တသိပ္ပတေသအဖြစ်ရေးဆွဲခဲ့တဲ့နမဲကျော် Gravity ပုံကိုစစ်ကောင်စီဘက်ကထုံးဖြူသုံးပြီးဖျက်ချခဲ့ပါတယ်။အဲ့ဒီလိုရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အမှုပညာလွတ်လပ်ခွင့်ကိုတင်းကျပ်လာတဲ့စစ်ကောင်စီရဲ့သဘောထားတစ်ခုအဖြစ်ဝေဖန်မှုတွေအများကြားရှိခဲ့ပါတယ်။လွတ်လပ်တဲ့ဖန်တီးမှုတွေကိုနှစ်သက်တဲ့လူငယ်တက်တူး artist ကိုလင်းလင်းကတော့အခုလိုဝေဖန်ပါတယ်
။အဓိကတော့သူက app ကိုမသိရကြ။အမှုပညာကိုမသိရကြ။အဲ့လိုတက်တူးဆိုတာအဓိကစားပုံမှာရည်ရွယ်ပည်ရည်တွေပုံပဲလေ။သူကိုထုတ်ပေါ်ခြင်းလဲဆိုကြလို့ကိုပြောချင်တဲ့ဟာကိုကျွန်တော်ရေးကြတာ။သူကကျွန်တော်တို့ဒီတက်တူးကိုမပြောနဲ့။စားပုံမှာရည်တယ်သူတို့မသိဘူးနားမလဲ။အဲ့ဒါကြောင့်နေရာမှာရည်တဲ့ပုံတော့ဖြတ်တာပဲ။အဲ့ဒီမှာဒါနဲ့ပတ်သက်တဲ့အုံတော့ကမရှိသေးဘူးမပါလာဘူးဒီမှာအဲ့ခံစားတဲ့ခလုံးကမရှိသေးဘူ
းနေရင်ပေါ်က gravity ပုံကိုဖျက်ပစ်တာနဲ့အလားတူပဲခန္ဓာကိုယ်ပေါ်ရေထိုးထားတဲ့တက်တူးကိုဖျက်ပစ်တဲ့ဖြစ်ရပ်တစ်ခုလည်းရှိခဲ့ပါသေးတယ်အာနာသိမ့်မိစကာလာကမန္တလေးမြို့ကလူငယ်တူရဲ့လက်ကငွေဥတော်လည်းရေတက်တူးကိုစစ်ကောင်စီတပ်သားတွေကမိမြိုက်ပြီးဖျက်ဆီးပစ်လိုက်တဲ့တာရကလည်းရှိခဲ့ပါတယ်စစ်ကောင်စီလက်ထက်တက်တူး artist အဖြစ်လုပ်ကန်ရတာခက်ခဲမှုတွေရှိနေတဲ့အခြားကတော်လည်းရင်းနဲ့ဆိုင်တဲ့တက်တူးတွေရေးဆွဲရမှာစစ်ကောင်စီဘက်ကတတိထားမိနိုင်တာကြောင့်လူတိမများစီဖို့တတိထားလှုပ်ဆောင်ရတယ်လို့တက်တူး artist ကိုလင်းလင်းကပြောပါရယ်လက်ရှိမှာလည်းအာနာသိမှုစန့်ကျင်ရေးမှာပါဝင်ခဲ့တဲ့အမှုပညာရှင်တွေကိုလူလူကိုလှုံ့ဆော်တယ်ဆိုတဲ့အကြောင်းပြချင်တဲ့နိုင်ငံတော်စူပူအောင်လှုံ့ဆော်မှုဆိုင်ရာရာဇဝတ်ကြီးဥပဒေပုံမှန်905ကကြီးနဲ့စစ်ကောင်စီဘက်ကတရားစွဲတာဖမ်းဆီးတာထောင်ကင်းအကျဉ်းချတာတွေလှုပ်ဆောင်နေပါရယ်နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့စီရင်ရာစစ်အာဏာသိမ်းပြီးနောက်ပိုင်းထင်ရှားတဲ့အမှုပညာရှင်တွေရှေ့ဦးကန်ထောင်ဒဏ်ချမှတ်ခံရတယ်လို့ကြပြစာပေဂီတရုပ်ရှင်နဲ့မော်ဒယ်နဲ့မိတ်ကပ်ဖန်တီးမှုနယ်ပယ်ကအမှုပညာရှင်30ကျော်ဖမ်းဆီးခံရဆဲဖြစ်တယ်လို့သိရပါတယ်။လူတီများထင်ရှားတဲ့စာရေးဆရာတဦးဖြစ်တဲ့ဒေါက်တာဖြိုတီဟာကတော့
ဒီစာရေးဆရာနဲ့ဆရာတရှင်စနစ်နဲ့ဆိုတာဗလာတရန်တန်တလန်ပေါ့နော်ရန်သူတွေလို့လည်းပြောလို့ရတယ်ကျွန်တော်တို့တွေကမုံလို့သူတို့မုံလို့တမင်ရင်းနေရတော့မဟုတ်ဘူးသူတို့သွားမဲ့လမ်းကြောင်းမှာနော်ပြည်သူကိုသူတို့တုံးအောင်အောင်လုပ်မဲ့လမ်းကြောင်းမှာစာရေးဆရာတွေဆိုတာကစူးညောက်ခလုတ်တွေလို့ဖြစ်နေတာဒါတွေကိုသူတို့ကတော့ရှင်းလင်းဖို့အတွက်လုပ်မှာပဲပေါ့နော်အာနာသိမ့်မှုဆက်ဆက်ချင်းမှာတော့ခေါင်းတွေကိုပဲလှုပ်လိုက်ပြီးတော့ညနေအငယ်တွေကတော့တန်ခမ်းစာပေးလိုက်တယ်လို့လှုပ်လိုက်တာလည်းဖြစ်ကောင်းဖြစ်နေပေါ့နော်
တကယ်ပါလုံးဆိုင်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့ဖြစ်တဲ့ပန်အမေရိကအဖွဲ့ရဲ့လွတ်လပ်စွာရေးသားနိုင်မှုအညွှန်းကိန်းရအာဏာမသိခင်ကမြန်မာနိုင်ငံရဲ့စာရေးဆရာနဲ့အသက်ပညာရှင်တွေဖမ်းဆီးခံရမှုကရှေ့ဦးသာရှိရာကနေအာဏာသိမ်းပြီးတနည်းအတွင်းအနည်းဆုံး26ဦးထိဖမ်းဆီးခံခဲ့ရပြီးတိတိကျကျများလာတယ်လို့ထုတ်ပြန်ပါတယ်ဒီရေအတွက်ဟာတရုတ်နဲ့ဆော်ရီအာရေဗျနိုင်ငံပြီးရင် ကမ္ဘာပေါ်မှာတတိယအများဆုံးဖန်ခံရတဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကသူတို့အုပ်ချုပ်ရေးယန္တရားမလဲပတ်သေးတာကြောင့်အနုပညာဖန်တီးမှုတွေကိုထိန်းချုပ်မဲ့စပယ်စီစီရေးကိုမလုံဆောင်နိုင်သေးတာဖြစ်ပေမဲ့နောက်ပိုင်းမှာလှုပ်လာနိုင်တယ်လို့ဒေါက်တာဖြူတီဟာကဆက်ပြောပါတယ်။
ဆရာနာရှင်တွေကပြည်သူလူထုကိုပညာမတတ်တာသူတို့လိုချင်တယ်ပေါ့နော်ပညာမတတ်စေချင်ဘူးတုံးဝနေစေချင်တယ်ဒီအတွက်စာပေကိုပိတ်တယ်သတင်းလွှတ်လာခွင့်တွေကိုပိတ်တယ်မီဒီယာတွေအင်တာနက်အသုံးပြုမှုတွေကိုပိတ်တယ်ခေးသွားလာခွင့်တွေကိုပိတ်တယ်ပေါ့ဒါမှလူတွေကတုံးအာပြီးတော့မှသူတို့အုပ်ချုပ်သမားအကုန်လုံးခေတ်စကားနဲ့ပြောရင်ကျင်းတဲ့သမားအကုန်လုံးကိုအဟုတ်တယ်မယ်သူတို့ဝါဒဖြန့်သမားအကုန်လုံးကိုတကယ်ချင်တယ်ထင်မယ်ပေါ့နော်ဆိုတော့သူတို့ရဲ့ဒီဒေါ်လာကြီးကိုသူတို့နှိမ်နှင်းလာပြီးတော့သူတို့ရဲ့အုပ်ချုပ်ရေးညံတရားလဲပတ်ဖို့စပြီးတော့စူးစမ်းလာပြီးဆိုတော့ဒီကိစ္စတွေကအနေနဲ့အများဆုံးသူတို့ဖြစ်လာမဲ့ကိစ္စရက်တွေပေါ့နော
်ထင်ရှားတဲ့အမှုပညာရှင်တွေကိုဖန်ဆီးတာပြင်စီဗီအမ်မှာပါဝင်တဲ့စာရေးဆရာတွေ905နဲ့အမှုဖွင့်ခန့်ထားရတဲ့စာရေးဆရာတွေရဲ့စာအုပ်တွေကိုလည်းဈေးကွက်တည်းမရောချနိုင်အောင်တားမြစ်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်လက်ရှိမှာလည်းလူမျိုးရေးဘာသာရေးယဉ်ကျေးမှုကိုထိခိုက်စေတဲ့စာပေတွေကိုထုတ်ဝေခွင့်မပြုဆိုတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်၈ကိုချိုးဖောက်တယ်ဆိုပြီးစာပေတိုက်၄ခုကိုထုတ်ဝေခွင့်ရုပ်သိမ်းထားပါတယ်ဒီလိုအခြေအနေတွေကြောင့်အရင်စစ်အာဏာရှင်ခေတ်ဆက်ဆက်ကကျင့်သုံးခဲ့တဲ့စာပေစီစီစနစ်ပြန်အသက်ဝင်တော့မလားဆိုတာအမှုပညာဖန်တီးသူတွေကြားစိုးရိမ်စိတ်တွေရှိနေပါတယ်။အရင်စာပေစီစီစနစ်ဆိုတာကနိုင်ငံတော်ဝန်ထုတ်ဝေမဲ့ဂျာနယ်မဂဇင်းစာအုပ်တွေကိုစာပေစီစီရေးစီအရင်တင်ပြပြီးခွင့်ပြုချက်ကြမှာထုတ်ဝေခွင့်ရတဲ့တင်ထုတ်စနစ်ဖြစ်ပါတယ်။စာပေစီစီဌာနကို2012ခုနှစ်မှာအပြီးတိုင်ဖြတ်သိမ်းခဲ့ပြီးစာပေထုတ်ဝေခွင့်ကိုထုတ်တင်စနစ်နဲ့ပြောင်းလဲခဲ့တာဖြစ်ပါတယ်။လူပညာလူလက်ခွင့်ကိုမြတ်နိုးတဲ့လူငယ်ဒီဇိုင်နာကိုပြည့်စုံကတော့
တကယ်လို့ပေါ့နော်စစ်အာဏာရှင်ကတဆူးရှင်ညုံမဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့လျှောက်အမှုပညာဖန်တီးမှုတွေမှာလို့စဉ်းစားဆိုစကလုံးထားလိုက်ရင်ပိတ်ပင်တော့မှာပေါ့နော်အရာရာကိုသူတို့ကဝင်ပြီးဆွတ်ဖက်တော့မှာကျွန်တော်တို့ကသူတို့ကိုခွင့်တောင်းပြီးတော့မှာကျွန်တော်တို့လုပ်ပိုင်မှုတွေရတော့မှာအဲ့ခါကျတော့နောက်ဆက်တဲ့အနေနဲ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့လိုမျိုးဖန်တီးမှုအားကောင်းတဲ့လူတွေရည်ရွယ်ချက်ကြီးမားတဲ့လူဟိုအမှုပညာရှင်တွေဒီဇိုင်နာတွေတခြား artist တွေအကုန်လုံးကဒီမားတွေမဲ့မလို့ချင်တော့လောက်စိတ်ပြက်ပြီးတော့ညီကုန်းချုပ်ရင်လည်းချုပ်လိုက်လိမ့်မယ်။ဒါမှမဟုတ်လို့ရှိရင်ဒီကြားလေးဖန်တီးမှုပံ့ပိုးပေးနိုင်မယ်အားကောင်းမဲ့နိုင်ငံတွေပါလို့ကျွန်တော်တို့ရောက်သွားနိုင်တယ်ပေါ့နော်။အဲ့လိုမျိုးချလို့ရှိရင်တိုင်းပြည်ကတော့အရင်ကြီးစုပ်ယုံသွားမှာပဲအမှုပညာနဲ့ပတ်သက်ပြီးတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်တန်ခွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုတော့အမေရိကန်ပြည်ထောင်စုမှာကျွန်းစနစ်အဆုံးသတ်တဲ့ June State အကြောင်း VOA ပုံပြရုပ်သမားမအေးတနာကျော်ကတင်ဆက်ထားပါတယ်
အမေရိကန်မှာအစိုးရရုံးပိတ်ရေးဖြစ်နေနောက်ဆုံးတက်မှတ်လိုက်တဲ့ June 10th အားလိုက်ကိုအာဖရိကနယ်ပွားတွေဆင်ွဲခဲ့တာ150ကျော်ပါပြီအမေရိကန်ပြည်ထောင်စုမှာကျွန်းစနစ်အဆုံးသတ်မှုကိုအထိမ်းအမှတ်ပြုဆင်ွဲရဖြစ်ပါတယ်ပထမဆုံးအချိန်1866ဇွန်19မှာဆင်နွှဲခဲ့ပါတယ်။အဲ့ဒီပထမတက်တက်ကတော့ Texas ပြည်နယ် Galveston မြို့ကကျွန်းပြုတ်ခံနေရတဲ့အာဖရိကနယ်ပွားတွေသူတို့လွတ်လပ်ပြီးပြည်ရင်းစစ်ကြီးလွန်ခဲ့တဲ့နှစ်လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်။သမ္မတ Abraham Lincoln ကျွန်းစနစ်ဖြတ်သိမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတော့နှစ်နှစ်ခွဲကျော်ကြာမှသူတို့စီအကြောင်းကြားလိုက်တာပါ။1866ခုနှစ်ကစပြီးတော့ Galveston မှာစတင်ဆင်နွှဲလိုက်တာပြောဝဲရှင်မော်ရီနိုင်ငံအနှံ့တခြားမျိုးတွေနဲ့တွေထိပါကူးဆက်သွားပါတယ်။အားလည်းရနေမယ်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါ။ဂျူဘလီနှစ်ကျွန်းစနစ်ဖြတ်သိမ်းနှစ်လွတ်လပ်မှုနှစ်လို့လည်းခေါ်ကြပါတယ်။မိသားစုတွေပြန်လည်ဆုံပြေးကြ၊ရှစ်တပွဲတွေလုပ်ကြ၊ပြောဝဲရှင်မော်ရီဆင်းရဲကြနဲ့ကျင်းပပါတယ်။1980မှာတက်ဆက်ပြည်နယ်ကဒီနေ့ကိုပြည်နယ်အားလည်းရဖြစ်အရင်ဆုံးသတ်မှတ်ပါတယ်။အဲ့ကစလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလိုက်ရနေဒါမှမဟုတ်အောက်မေ့ဝယ်နေပြည်နယ်တရားဝင်သတ်မှတ်ပါတယ်။2020မှာ Job Fight နဲ့တခြားလူမဲတချို့ရဲလက်ထံမှာတွေ့ဆုံခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးအာရုံစိုက်မိလာပါတယ်။2021မှာတော့ June 10th ကို American ပြည်အောင်စုအစိုးရရဲ့၁၇ရက်မြောက်အားလိုက်ရအဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတ Joe Biden ကဥရေပြည်နယ်လက်မှတ်ရေးထိုးလိုက်ပါတယ်။
ဒီအိုအေးအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့တပတ်အတွင်းမြန်မာနဲ့ကမ္ဘာသတင်းအနည်းချုပ်တွေကိုတင်ပြသွားဖို့ရှိပါတယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တကျန်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်ပါရှင်။VOA American အတန်းရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကို line to meter 24 40 51နဲ့ line လက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာ Democracy လို့အခွင့်အရေးနဲ့ခေပြိုင်ကြဗျာ။မြန်မာနဲ့ကမ္ဘာစပတ်အတွင်းသတင်းအနေချုပ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ Democracy လို့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။တောင်ကိုရီးယားနိုင်ငံဟာအခုပြောင်းဆိုင်ရာတရားမျှတမှုကိုပြပြဝဝအကောင့်ထဲပေါ်တင်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမဟာမင်းကြီးရုံးကဂျွန်လ15ရက်နေ့မှာချုပ်ပြန်တိုက်တွန်းလိုက်ပါတယ်။အခုပြောင်းဆိုင်ရာတရားမျှတမှုဆိုတာဘာလဲ။လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုအတွက်ဆောင်ရွက်ကြရမှာအာရှဟာနောက်ကျကြံနေခဲ့ပါတယ်။တောင်အာဖရိကကတော့လူဖြူလူမဲခွဲခြားရေးစနစ်ကူပြောင်းရမှာဘလို့မူဝါဒကိုချမှတ်ခဲ့ပါတယ်။တောင်အာဖရိကနိုင်ငံကအုပ်ချုပ်မှုဆိုင်ရာပါတကူပွဲယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်ဆွေးနွေးတင်ပြထားပါတယ်။
တော်တော်ရှင်ပါဗျာဒီပဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာသတင်းတွေထဲမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ရုံးကနေထုတ်ပြန်လိုက်တဲ့ကြေညာချက်တစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့တင်ပြချင်ပါတယ်အဲ့ဒါကတော့တခြားမဟုတ်ပါဘူးတောင်ကိုရီးယားမှာအခုပြောင်းဆိုင်ရာတရားပြတာမှုဖြစ်မြောက်ရေးကိုစော်ဝေါ်လိုက်တဲ့ကိစ္စပဲဖြစ်ပါတယ်နိုင်ငံတကာဒီမိုကရေစီကိုခုပြောင်းကြတဲ့အခါမှာမပါမဖြစ်အရေးကြီးတဲ့အကြောင်းအရာတစ်ရပ်ကတော့အခုပြောင်းတဲ့ပတ်သက်ပြီးအရင်တုန်းကလူခွင့်ရေးဆိုင်ရာမတော်မတရားပြုမှုခဲ့တာတွေချုပ်ပေါက်ခဲ့တာတွေနဲ့ပတ်သက်ပြီးတရားမျှတမှုကိုစောင့်ခြင်းပေးရမယ်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်။ကိုရီးယားဒီမိုကရေစီနိုင်ငံဖြစ်တဲ့သူပြောင်းခဲ့တာနှစ်ပေါင်းအတော်ကြာသွားခဲ့ပါပြီ။ဆယ်စုထိသွားခဲ့ပါပြီ။ဒါပေမဲ့အခုထိအခုပြောင်းဆိုင်ရာတရားမျှတမှုကိုမစောင့်ရနိုင်သေးပါဘူး။ဒီအကြောင်းအရာကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့တောင်အာဖရိကနိုင်ငံကနေပါရဂူဝဲရရှိလာခဲ့ဒေါက်တာဦးညွန့်နိုင်ဖြစ်ပါတယ်။တောင်အာဖရိကနိုင်ငံဟာအခုပြောင်းဆိုင်ရာတရားမျှတမှုကိုပေါ်ဆောင်ခဲ့ရမှာစံမူလာထားပြီးပြောကြတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။မင်္ဂလာပါ။ကိုညွန့်နိုင်
။ဟုတ်ပါဆရာ
။ Okay ကိုညွန့်နိုင်။နိုင်ငံတွေအခုပြောင်းကြဖို့ကြိုးစားကြတယ်။လက်ရှိမြန်မာနိုင်ငံမှာလည်းပဲလူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူဖို့ပြောဆိုနေကြတာတွေကလည်းကျွန်တော်တို့အများကြီးရှိနေတယ်။အထူးသဖြင့်အနာသိမ်းပြီးနောက်ပိုင်းမှာဒီတရားပုံမှုကျေလောင်လာခဲ့တယ်။ရိုဟင်ဂျာလူမျိုးတွေပေါ်မှာချက်သုံးခဲ့တဲ့လူမျိုးလုံးတတ်ဖြတ်မှုဆိုတဲ့ဆွဆွဲချက်တွေကလည်းနိုင်ငံတကာလူခွေရလှူရှားမှုတွေကြားမှာအတော်ကြီးပြန့်နှံ့ကြီးကြီးမားမားရှိနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ပထမဦးဆုံးအကူပြောင်းဆိုင်ရာတရားမျှတမှုတွေဆိုတဲ့သဘောလေးကိုဆရာနည်းနည်းရှင်းပြပေးပါဦး
။နိုင်ငံလေးရဆရာရဲ့ဒီစနစ်အဟောင်းအလီအစ်စ်ကိုကြောင်းတဲ့ခါကျရင်ဒီရှေ့တော့ရှိတဲ့ဒီ justice ဒီတရားမျှတမှုစနစ်ကအလုံးမလို့တော့ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တို့ဒီဂျာမနီတို့တက်တရားဒီလူခွင့်ချိုးဖောက်မှုတွေစစ်ပွဲမှာအများကြီးဖြစ်တော့ကျက်သွားတော့ဒုတိယကမ္ဘာစစ်လည်းပြီးတော့ဒါတွေကိုဘယ်လိုရှင်းမလဲဒီတိုင်းထားလို့တော့မဖြစ်ဘူးဒါပေမဲ့ရှိနေတဲ့ဒီတရားဥပဒေကဒါတွေကိုကင်ကွယ်ဖို့အတွက်မလုံလောက်ဘူးဖြစ်နေပြီဘာဖြစ်လို့လဲဆိုတော့သူတို့ကအရေးကြီးတယ်အများကြီးယူသွားမှာနောက်ပြီးတော့သူတို့ကဒီအဖွဲ့အစည်းအနေနဲ့ဒီinstitution နေနဲ့လုပ်ထားတာဆိုတော့သူလုံးမကိုင်းတာခက်တော့အဲ့ဒီမှာသူတို့ကဒီ transitional justice ဆိုတဲ့ဒီအကူပြောင်းကာလမှာသုံးမဲ့တရားဥပဒေဆိုပြီးတော့သူတို့ထပ်ပြီးတော့ဒီစပြီးတော့သုံးတာပေါ့ဆရာ။သူတို့ပြောတာကတော့ဒီပညာရှင်တွေပြောတာတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံး first wave ခေါ်တဲ့ဒီပထမလှိုင်းစတာပေါ့။အဲ့မှာဂျပန်ရယ်ဂျာမနီရယ်သူတို့စသုံးကြတယ်ပြောတယ်။နောက်ပိုင်းမှာကျတော့ဟုတ်ကဲ့။နောက်ပိုင်းမှာကျတော့ဘာဖြစ်လဲဆိုတော့ဒီ1960နောက်ပိုင်း1980နောက်ပိုင်းကျတော့ဒီတက်တဲ့အမေရိကနိုင်ငံတွေအာဖရိကနိုင်ငံတွေကလွတ်လပ်ရေးရပြီးတော့သူတို့ကအာဏာရှင်တွေအများဆုံးအုပ်ချုပ်ကြတယ်အဲ့ဒီနိုင်ငံတွေကအာဏာရှင်တွေကနေပြီးတော့တဆင့်ဒီဒီမိုကရက်စနစ်ကိုကြောင်းတဲ့ခါကျတော့လည်းအဲ့တို့တခါထပ်ဖြစ်ပြန်တော့ဖြစ်တော့ဒီအခုပြောင်းကာလမှာဘယ်လိုကင်ပယ်မလဲဆိုတာကိုရှေ့ကနေပြီးတော့ဒီလုတ်ခဲ့တဲ့နမူနာတွေယူပြီးတော့ဆရာသူတို့က ဒီဂျက်စတစ်ကိုပြန်တုံးတယ်ဒါပေမဲ့ဥတီချက်တွေကတော့လည်းကွာသွားတယ်ဘယ်လိုကွာသွားလဲဆိုတော့နောက်ပိုင်းမှာကျတော့သူတို့ကလူခွင့်ရေးကိုပို့ပြီးတော့ဦးစားပေးလာလူခွင့်ရေးကိစ္စတွေအဲ့ဒီလိုပဲเนาะတစိုင်းကြတော့တောင်အာဖရိကတို့ဒီရုံနာတို့ကိစ္စတွေဖြစ်သွားဖြစ်သွားကြတော့အဲ့ဒီကြတော့လေကျွန်တော်တတိယဆိုင်ဖြစ်သွားတော့ဆရာတတိယလမ်းကြီး
ဒီအင်စတီကျူရှင်တွေကိုဘယ်လိုတည်ဆောက်မလဲဆိုတာတွေထပ်ပြီးတော့ထည့်လာတော့ဆရာအခုဆိုတော့ကျွန်တော်တို့ကဖို့ဝေးလောက်ဖြစ်သွားပါပြီ။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ထူးထူးခြားခြားသွားတွေ့ရတာကတော့အာရှတိုက်ကလက်တင်အမေရိကအာဖရိကတိုက်တွေနဲ့လူခွင့်ရေးပေါ်မှာကန့်ကွယ်တဲ့နေရာမှာမတူပွဲပြားနေတာဘူး။သွားတွေ့ရတယ်။နော်ကျွန်တော်တို့ကြည့်လို့ရှိရင်လည်းအာရှတိုက်မှာအခုတစ်ထိတော့လူ
နီနာရန်တရားကိုမတိဆောက်နိုင်သေးဘူးလူခွေရဲ့ဗရင်ချင်းကိုထိုးလာတာလည်းမကြသေးဘူးတဲ့အချိန်ကပါကျွန်တော်တို့စပြီးဖြစ်ပေါ်လာခဲ့ပေါ့နော်အာဖရိကမှာဆိုလို့ရှိရင်လည်းကျွန်တော်လူခွေကိုဖြစ်ရှင်းတဲ့နော်တရားရုံးတွေခုံရုံးတွေရှိတယ်ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာရှတိုင်းမှာမရှိဘာကြောင့်လို့ဆက်ဖြစ်နေလဲ
မြင်လာတော့ဒီရင်ကျေးမှုกว่าလို့ကျွန်တော်မြင်နေစရာဘာဖြစ်လို့ဆိုတော့ဒီနိုင်ငံလေးရင်ကျေးမှုမှာဘာကိုဦးစားပေးမလဲပေါ့ဒီနိုင်ငံတစ်ခုတည်ဆောက်ခြင်းမှာအချို့ကြတော့ဒီစာဝတ်နေရေးပြည်လည်းဘူးအဓိကထားတာတော့လုံခြုံရေးအဓိကထားတာအချို့ရင်ကျေးမှုတွေကြတော့သူတို့ကဟိုလုံခြုံရေးအဓိကမဟုတ်ဘူးဒါတို့လွတ်လပ်ရေးအဓိကဒီလူတူးချင်းလွတ်လပ်ရေးအဓိကတရားမျှတရေးအဓိကအဲ့လိုကျွန်တော်ထင်တာတော့ဒီဦးစားပေးစာတွေကကွဲသွားပြီခုနပြောတဲ့Transitional Justice မှာလည်းသူတို့ငင်းကြတာရှိတယ်တရားရေးကိုအဓိကလုပ်မလားရှင်းချစီဒီ Reconciliation ကိုအဓိကလုပ်မလားအဲ့လိုအဖွဲ့နှစ်ဖွဲ့ကလည်းကွဲတာရှိတယ်ဥမာဒီ Transition Justice မှာငါတို့ဘာကိုဦးစားပေးလုပ်မလဲတရားမျှတရေးကိုလုပ်မလားဒါမှမဟုတ်ဒီပြန်လည်ချားစီရေးကိုလုပ်မလားအဲ့ဒီတော့မတူချင်ဘူးပေါ့ဆရာကြီးဦးစားပေးမှုကိုကဘယ်ဟာကိုတန်ဖိုးထားလဲဆိုတ
ာဟုတ်ကဲ့ဒီရင်ချေမှုအကြောင်းကိုပြောတဲ့အခါမှာတော့ကမ္ဘာရင်းချိုင်းရေးနဲ့ပတ်သက်ပြီးတော့ဂုရုကြီးတစ်ပါးလို့ပြောကြတယ်Gorton ရဲ့နော် theory လေးတစ်ခုနော်သူ့ရဲ့ယူဆချက်လေးတစ်ခုကိုကျွန်တော်တွားပြီးတရေရတယ်အခေါ်တန်းကမြန်မာပြည်ကိုလည်းလာပြီးတော့ဒေါ်စန်းစုကြည်နဲ့လည်းတွေ့ခဲ့ဘူးလေလို့ကျွန်တော်ထင်တယ်ထောက်က90အစောပိုင်းနှစ်တည်းကလာခဲ့ဘူးလေဘောနော်ဆိုတော့ Gorton ရဲ့ဆောင်းပါးတစ်ပုဒ်မှာပါလဲဆိုတော့အရှေ့တိုင်းနိုင်ငံတွေကဗုဒ္ဓဘာသာပုံပြညွတ်တယ်နော်ဒီဗုဒ္ဓဘာသာရဲ့သဘောတရားမှာကပရိစ္ဆေသဘောပတ်ပေါ်လျက်ရှိတယ်အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးကလည်းအကြောင်းဖြစ်တယ်။เนาะအဲ့တော့ဘုဒ္ဓဘာသာစဉ်းစားပုံကစက်ဝိုင်းစဉ်းစားပုံဖြစ်တယ်အရှိတိုင်းရည်ချင်းမှု။เนาะခုနကပုံပြောနိုင်ပြောသွားသလိုသဟသာသဖြစ်ရေးကိုလည်းပုံပြီးဥစားပေး။เนาะအနောက်တိုင်းစဉ်းစားပုံက dualism ပြောတဲ့လို့ပြောတဲ့ဒွိဝါဒလွှမ်းမိုးတယ်။ဥမာအားဖြင့်အဖြူအမဲအကောင်းဆိုးပေါ့။เนาะဒီပုံမှာစဉ်းစားတယ်။ဘုဒ္ဓဘာသာဘက်ကပရိစ္ဆေပုံစဉ်းစားတာပေါ့ခု။ကိုပြောလိုက်တဲ့အပြုတ်ကိုတခုဟာသူ့ပေါ်မှာတက်ရောက်တယ်သူပြောတာသူ့ပေါ်မှာပြန်တက်ရောက်တယ်ကိုပြောတာကသူ့ပေါ်မှာပြန်တက်ရောက်တယ်ဆိုတော့ဟိုဒီဒီဝါဒကစဉ်းစားလို့နော်ချက်လို့မရနော်တခုနဲ့တခုဆက်ညွယ်ပြီးနေတယ်ပေါ့ဒါကြောင့်ဒီအဲအနောက်တိုင်းနိုင်ငံတွေထက်စာလို့ရှိရင်နော်အရှေ့တိုင်းဗုဒ္ဓဘာသာကိုလက်ခံတဲ့တိုင်းပြည်တွေမှာဒီတရားမျှတမှုဆိုင်ရာအယူဆပွဲပြားနေတယ်ဆိုတာကိုပြောလို့ဖတ်ခဲ့ဘူးလေဆရာဘယ်လိုထင်လ
ဲ Okay okay ကျွန်တော်သဘောတူပါတယ်ဆရာနောက်ပြီးတော့ကျွန်တော်တို့အရှိတိုင်းသားတွေကဟိုဟာမေးပြောက်လွယ်တယ်လို့ပဲခေါ်မလားမသိဘူးဟာလေဒီလိုဖြစ်တာဖြစ်ပြီးတာကြီးဖြစ်ပြီးကလေးပေါ့ထပ်ပြီးတော့လည်းဟိုဟာလုံနေနေတော့ဟိုကျွန်တော်မြန်မာစကားမှာရှိပါတယ်သေးတဲ့မှုကြီးတဲ့မှုသေးအောင်လို့ပါလို့အဲ့လိုဖြည့်တတ်တယ်ကျွန်တော်တို့က
ဟုတ်ကဲ
့အလောက်တိုင်းမှာကျွန်တော်အဲ့လိုဖြည့်တာမရှိဘူးဘာဖြစ်လို့ဆိုတော့သူတို့ကမဟုတ်ဘူးဒါကဒီလိုဖြည့်လိုက်ရင်ဒီ impunity တဲ့ဟိုဟာလေဒီအရေးမယူတဲ့ဟာတွေဖြစ်လာနိုင်တယ်ပေါ့သူကလို့ပြောတော့အရေးယူရမယ်ကျွန်တော်အရှိတိုင်းနေရတော့ပြည်လေပိုင်းရင်ပြီးရောပါဆရာနောက်ပြီးတော့ကျွန်တော်ကကံကိုယူနေဆိုတော့ဂျာကိုကလည်းမကင်းဘူးပေါ့ကိုအပြစ်မကင်းဘူးရှင်းမှာကိုကံလည်းပါတယ်ဆိုတော့အဲ့လိုဖြေလိုက်တာတွေရှိမယ်လို့ကျွန်တော်ထင်တယ်ဆရာ
ဟုတ်ကဲ့အဲဆိုတော့ပြောသလို impunity လို့ပြောတဲ့ကျွန်တော်တို့နော်အရေးမယူပဲနဲ့လွတ်လွတ်သွားတယ်နော်ဆိုရတာတွေကိုကျွလွန်ခဲ့တဲ့အတွက်ကြောင့်မို့ဒါကလူခွေမဟာမင်းကြီးမရှက်ဘက်စတက်ကလည်းဒီအကြောင်းအရာကိုမကြခဏလည်းပြောလို့ရှိပါတယ်ဆိုတော့အဲဒီလိုဖြစ်ရှင်းတဲ့နေရာမှာနော်နိုင်ငံရဲ့တာဟဇာတာဖြစ်မှုရော နော်တရားမျှတမှုလည်းဖြစ်ပေါ်လာအောင်ရောနော်ချစ်ကြိုက်ကြခဲ့တဲ့နေရာမှာတောင်အာဖရိကမှာအတော်လေးထင်ရှားပါတယ်နော်ဆိုတောင်အာဖရိကကြိုက်ကြတဲ့ဘုံကဘလို့ပြကြိုက်ကြခဲ့တယ်တောင်အာဖရိကက
သူစပြီးတော့နိုင်ငံကြီးကစပြီးဆွေးနွေးတယ်ဟိုဒီလူရှင်ဆိုးရနဲ့မန်ဒဲလာတို့ဆွေးနွေးကြရသူက compromise လုပ်ဖို့ကနှစ်ခုစလုံးကသဘောတူလိုက်တယ် compromise လုပ်မယ်ဆိုတော့
အမျိုးသားရင်ကြားစရေးကိုဇောင်းပေးတယ်
အေးဇောင်းပေးလိုက်တယ်ဟုတ်ကဲ့
သူစစ်တဲ့သဘောတူညီချက်ရဖို့ကိုပို့ပြီးတော့ဇောင်းပေး
တယ်ဟုတ်ကဲ့ဒါဖြစ်လို့ဆိုတော့အဲ့လိုမလုပ်ဘဲနဲ့နှစ်ပတ်စလုံးကမလုပ်ဘဲတင်းနေကြရင်ပြဿနာပိုဆိုးမှာဆိုနှစ်ပတ်စလုံးဆိုးမယ်ဆိုတာသူကသိတယ်ပြီးတော့ဒါတွေကိုအဓိကတိုင်းပြည်ရဲ့ရေရှည်အကျိုးအဓိကပဲဟုတ်ဖြစ်တာတွေကဖြစ်ပြီးသွားပြီရေရှည်အကျိုးကိုဘယ်လိုအကောင်းဆုံးဒီ model ရွေးမလဲပေါ့ဆရာအဲ့လို model ကသူတို့ဗာရွေးလိုက်လဲဆိုတော့ဒီ true and ဒီ reconciliation committee နဲ့ငါတို့သွားမယ်ဒါတွေကိုရှေ့မှာဖြစ်ခဲ့တဲ့ဟာတွေကိုတော့ဒီတိုင်းပြီးပြီးတော့ထားလို့မဖြစ်ဘူးဒါတွေငါတို့မှတ်တမ်းအနေနဲ့ထားရမယ်ရှေ့ချက်မဖြစ်အောင်ဒီဆရာကြီးတော့ပြန်ပြောပြန်
လာတယ်ငါတို့ပြောမလဲ true level reconciliation တော့
ဟုတ်ဆိုအမှန်တရားနဲ့ပြန်လည်ရင်ကြားစီကော်မတီပေါ့ဆရာအဲ့လိုအဓိကပြောတာဒါအဖြစ်သေးဖို့မဟုတ်ဘူးအဖြစ်သေးဖို့မဟုတ်ဆိုတာဒါအမှန်တရားကိုဖော်ထုတ်ဖို့ဘာကြီးဖြစ်ခဲ့လဲဆိုတာဒီလုတ်တဲ့လူရောအလုတ်ခံတဲ့လူရောဘာလို့ဒါကြီးဖြစ်လာတာလဲဒီလိုအနှိမ့်ထားရုံကြီးဘာလို့ဖြစ်လာလဲဆိုတာသူကသိကျင်တယ်အမှန်တမ်းသိကျင်တယ်အဲ့ဒီအတွက်ဟိုအဖြစ်ပေးတဲ့အရက်ဆိုးလို့အဖြစ်ပေးတာတော့တပိုင်းသူတို့ပေးမယ်အများအားဖြင့်သူတို့ကအဖြစ်မပေးဘူးဒါသူတို့အလုတ်မဟုတ်ဘူးပေါ့နောက်ပြီးသူတို့ကညော်ကြီးပေးတယ်ဆရာဒီခံရတဲ့လူတို့ညော်ကြီးပေးဖို့ဆိုတော့အစီအစဉ်နဲ့သူတို့မှရှိတယ်အဲ့လိုအဓိကထားတော့ကျွန်တော်မြင်လာတော့အဲ့ဒီစနစ်ကတော်တော်အောင်မြင်တယ်လို့ပြောတယ်ဟိုကျွင်းချက်တွေတော့ရှိတာပေါ့တော်တော်အောင်မြင်တယ်လို့ပညာရှင်တွေလည်းသုံးသပ်တယ်ကျွန်တော်တို့မြင်တာဒီအမှန်ဆိုရင်သူတို့အဲ့လိုနိုင်ငံအကြောင်းလဲဖြစ်တော့တော်တော်ဆိုးမယ်လို့ထင်တာပေါ့ဒီသွင်းမြင်ကြမယ်လို့ပြောလို့အဆိုးမှန်းထားကြတာမဖြစ်ခဲ့ဘူးဆရာတော်တော်ကြီးကိုဆိုးဖြစ်တယ်တော်တော်ချုံးမွေတော့ကဘာလဲအံ့ဩတယ်အဲ့ဆိုတော့ဒီဟာတော်တော်ကောင်းတယ်လို့ကျွန်တော်မြင်တယ်ပေါ့ဆရာ
ကိုမျိုးတိုင်းကြောက်သွားပြီးတက်တဲ့အခါမှာကျွန်တော်ရေကြားတဲ့စိတ်အမှန်တရားလဲဖော်ထုတ်တဲ့အစီအစဉ်ရဲ့တက်ရောက်မှုတွေကိုဘလို့များကြားရရှုံရ
ကောင်းတဲ့ရလက်တွေကိုကျွန်တော်အများကြီးတွေ့ရတာပေါ့ဆရာလေဘာဖြစ်လို့လဲဆိုတော့တကယ်လို့တာသူတို့ကဒီ True and Reconciliation Committee ကတကယ်လို့တာတကယ်လို့တယ်ဆိုတော့ဟန်ပြမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့အရှင်တော်ကတမတာဒီ Nelson Mandela ရှေ့ရတမတာဒီ club ကိုတိုင်းလာပြီးတော့သူကရှောက်ရက်ချက်ပေးတာသူတိတော့ကိုလာပြောတယ်နောက်ဆိုတောင်းမှန်သွားတယ်ဆရာသူရှေ့မှာဒီလူကြည့်လူမြတ်ခွဲကြတဲ့စနစ်ကြီးဟာဆိုးတယ်ဆိုတော့သူကိုယ်တိုင်တောင်းမှန်တယ်တောင်းမှန်ဆိုတာဒီချိန်နဲ့တောင်းမှန်တာမဟုတ်တက်ကတက်ကဆိုတော့တောင်းမှန်တယ်အဲ့တော့ဘလို့ဖြစ်လဲဆိုတော့နောက်ပိုင်းလူငယ်တွေမှာအဲ့လိုတိုးကွက်မှုကမရှိတော့ဘူးဆရာအဖြစ်နဲ့အမေရလေကျွန်တော်တို့ကြောင်းမှာဆိုလဲမရှိတော့နောက်ဆုံးဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့လူငယ်တွေရဲ့အမြင်မှာအသားရောင်မမြင်တော့ဘူးဆရာမရှိတော့ဘူးတက္ကသိုလ်သူတို့အမှပုံမြင်လေးတွေပြောတာပုံမြင်မှုစလန်းလေးတွေပေါ့အချို့ကလေးတွေဆိုရင်လေလူမဲဟိုလူမဲလို့ပြောလိုက်တော့မှသူကအံ့ဩတော့မှအဲ့ဒီမှာသတိခါမိရေတဲ့သူတို့အသားမဲပါလားဆိုတာတယောက်တယောက်သိရင်ကကြာပြီပေါ့ဆရာဟိုလေလည်းမကတ်ဘူးပေါ့အဲ့တော့အများကြီးတိုးတက်လာတယ်လို့ပြောပါမယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုပြောနိုင်ရေ
ဟုတ်တယ်ဆရာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အခုဒီကြားတဲ့စိတ်ကြစီအမှတရားလဲပေါပေါစီဆိုတဲ့တော့အဖေကအစီအစဉ်နဲ့အခုပြောင်းဆိုင်ရာတရားမျှတမှုအကြောင်းကိုဆွေးနွေးတော့ခဲ့တဲ့သူကတော့တော့အဖေကနိုင်ငံကပါတီဘက်ရရှိခဲ့တဲ့ဒေါက်တာဦးမျိုးနိုင်ဖြစ်ပါတယ်ကျွန်တော်ပေါ်ဆောင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ2450 50နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာသတင်းအနှစ်ချုပ်ကိုစူးစီးတင်ဆက်ပေးပါမယ်ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂအလုံးစုံရေးကောင်စီမှမြန်မာအရေးပါတွေဆွေးနွေးခဲ့ကြပါသလဲ။အိန္ဒိယအာဆီယံဝန်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီဘာကြောင့်ဖိတ်ကြားမခံရတာပါလဲ။စတဲ့တပတ်အတွင်းမြန်မာသတင်းတွေကိုကိုဝင်းခန့်မောင်းနဲ့အတူစူးစီးတင်ပြထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်90မြောက်လူခွင့်ရေးညီလာခံမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေကိုဂျွန်လ14ရက်နေ့ကဆွေးနွေးခဲ့ပါတယ်။လူအခွင့်အရေးမဟာမင်းကြီးမီရှယ်ဘတ်ရှလက်ကစစ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေနှောက်ယှက်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူသားသူပေါ်ကျလို့နဲ့ရာဇဝမှုမြောက်နိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြံပြုချက်တွေထဲမှာနိုင်ငံတကာရာဇဝမှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းနဲ့တဟာတမ်းမြေပြန်လည်တည်ဆောက်ရေးအတွက်အရေးပါတယ်လို့လည်းပြောဆိုသွားပါတယ်။ Dabin, Ten Share, Democracy, Lucia, the Pichare, Amura Democracy of Puerto Luto, Maha, Upio, Siatone, Democracy, Lucia, Uchimi, Bawi, Tetra Lucia, the Ripo, Chamatare, Deda Negoya Sambule, Sikong Sigo, Kula Tamga Mahamijiga, Tuya, Saleyane, Pumekoma, Taitung Hebare. Tinila Hango Deo Kere Luke when you democracy, Loshadu Mawe Nugale, Akulo Taitun Piosu Zavare.
For generations, we have been systematically deprived of our human rights and dignity.
Yamanangama Chung Twinia, Ruinja Abawi, Lunesuri, Julun, Kanayare, Yegezago, Chishiyama, a Cheka Chang Piari Pite, Sitako, Ye, you vote Lubare. Sitako, ye, you mum, Shiraha, Pitanaya, Cheka, and Yemiko, Mapi, Shina, Bemlo, Taku, Kaintu, Pishima, Yamelo, Mau, Winuga, Pioja, Doraba, Sitana, Tainara, and Yamanaga, Lukun, Chinere, Lunsuane, Jang, Shibi, Tan, Bawin, Yama, Lukun, Yep, Chocolate, and Jack Kajabare.
Yamanayama, Anna, they also need a second scene, Hina, Lure, Sana, Shire, Sorabu, Tazondia, Mapiare, Pin, Duro, Anna, Kaimia, Salo, Nere, Dwe, Yama, Piduri, Pesa, Nijarello, Regan, Bionsuga, Pioja, Bare. မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာစွန်လ၃ရက်နေ့တနင်္လာနေ့တင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒူးကိုယ်စားလှယ်နစ်ဟေးလ်ကအခုလိုပြောသွားတာပါမြန်မာနိုင်ငံကဒီမိုကရေစီအတွက်ကူးပြောင်းမှုတွေဟာလဲစစ်တပ်အာဏာသိမ်းပြီးတဲ့နောက်လမ်းလွဲသွားတယ်လို့ဆိုပါတယ်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရရှိတဲ့အတွက်အမ ရဲသားတွေအပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီလိုအပ်နေတဲ့လူ14တန်းရှိနေပြီး73တန်းကစစ်အာဏာသိမ်းပြီးနောက်မှာဒုက္ခရောက်နေသူတွေဖြစ်ကြတာကိုလည်းသူကထောက်ပြခဲ့ပါတယ်။စစ်တပ်ကလူသားချင်းစာနာတဲ့အကူအညီတွေကိုဆက်လက်ပိတ်ဆို့ထားပြီးအကူအညီပေးရေးကိစ္စတွေကိုလည်းနိုင်ငံရေးအသုံးချနေတယ်လို့ Miss Woodward ကပြောကြားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် Robert Fatina ကလည်းရိုဟင်ဂျာဒုက္ခသည်များပြန်ပို့ရေးနှစ်နိုင်ငံအစီအစဉ်ကိုမြန်မြန်အကောင်အထည်ဖော်ဖို့တောင်းဆိုသွားပါတယ်
။မြန်မာနိုင်ငံကလို့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းခဲ့ပါတယ်။မြန်မာစစ်တပ်ဟာတီတူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမိသားပင်နဲ့ဖြစ်နေကြရတယ်လို့ Losing a Generation ကြာဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာ Tom Andrews ကဖော်ပြထားတာပါဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့ပြည်လဲတဲ့အခြေအနေတစ်ခုကိုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြာဆုံးသွားတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီအခါစာမှာသတိပေးဖော်ပြထားပါတယ်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာစွန်ခွာထွက်ပြေးနေရသူတွေထက်မှကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ဒုက္ခသည်စခန်းတွေရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်တဝက်ကျော်ရှိတယ်လို့လည်းအထူးကိုယ်စားလှယ် Tom Andrews ရဲ့အစိုးရကအနည်းချုပ်မှဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလဲလို့ဖမ်းဆီးခဲ့တဲ့ကလေးငယ်1400ရှိပြီးတော့လက်ရှိချိန်အထိဒဇဂန်အဖြစ်ထိန်းသိမ်းထားတဲ့ကလေးက61ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်ပန်စီထားစဉ်ရန်နတာ secret me နဲ့တူတာအစာငတ်ရေငတ်ထားတာစတဲ့နည်းပြဆုံးနဲ့ညှင်းပန်းခံရတဲ့ကလေးပေါင်းကအနည်းဆုံး142ဦးရှိတယ်လို့လည်းပြောထားပါတယ
်။ထိုင်းနိုင်ငံကို3ရက်ခီးနဲ့ရောက်ရှိခဲ့တဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prayut Chan-o-cha တို့ဇိုလာ73ရက်နေ့ကတွေ့ဆုံမှုဆွေးနွေးပွဲမှာမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့မြန်မာနိုင်ငံအခြေအနေအပအဝင်ရှေ့တောင်အာရှတွင်ကလုံခြုံရေးအခြေအနေတွေပေါ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကပြန်လည်ဆွေးနွေးခဲ့ကြတယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးကွန်ချီတန်ထရာဝနစ်ကိုကိုကာပီ The Nation သတင်းကဖော်ပြပါတယ်။ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့လည်းသဘောတူခဲ့ကြတယ်လို့ပြောခွင့်ရသူဗိုလ်ချုပ်ကြီးကွန်ချီကပြောကြားခဲ့တာပါ။မြန်မာနိုင်ငံထဲမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေစရာနဲ့အကူအညီပေးထားတာအပါအဝင်ထိုင်းနိုင်ငံရဲ့ဝင်ကျင်မှာဖြစ်ပျက်နေတဲ့ပြည်ပခါတွေတည်ရောက်မှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံတကာဥပဒေတွေလူသားစံမှုမူတွေကိုပဲဆွဲကင်တုံ့ပြန်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူကဆိုပါတယ
်88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမဟောင်းကိုဖြုံးစီရတော်တို့ကိုတေးတန့်အတည်ပြုထားတာနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကပြစ်တင်ရှုံချတာကိုစစ်ကောင်စီဘက်ကသူတို့ဆုံးဖြတ်ချက်ကိုခုခံပြောဆိုခဲ့ပါတယ
်ကျွန်တော်တို့တရားဥပဒေစိုးမိုးရေးခန္ဓာမှာနောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံရအောင်အဲ့တော့ဒါဟုတ်တရားမမျှတာဘူးလို့ကျွန်တော်တို့ပြောမလဲဒါလိုပဲပြောချင်ပါတယ်
ကမ္ဘာနိုင်ငံတွေမှာတေးတန်းစီရင်နာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း86ဆယ်လောက်ရှိသေးတယ်လို့လဲကျွန်းလဆက်6ရက်ကြာပြည်နေ့နေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဖို့ကြောင့်ဆိုမင်းထုံးကပြောဆိုသွားပါတယ်တီတေးတန်းကိုလက်တွေ့အကောင့်ထဲပို့လိုက်ရင်နိုင်ငံတကာမှာကြေကြေပြင်းပြင်းစန့်ကျင်တုံ့ပြန်မှုတွေဖြစ်လာမယ်လို့အာဆီယံအလဲကျဥက္ကဋ္ဌက
ာ net price က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနိုင်ငံဆိုင်ရာပြည်နှစ်တန်ရုံနဲ့ကုလအတွင်းရေးမှုချုပ်ရုံးပြောခွင့်ရ Steven Dujarric တို့အပြင်လူအခွင့်အရေးအဖွဲ့တွေကလည်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချပြောဆိုထားကြပါတယ်
အိန္ဒိယနဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးပွဲကိုအိန္ဒိယနိုင်ငံ New Delhi မြို့မှာဇွန်လ16ရက်နဲ့18ရက်နှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးကိုမဖိတ်ခဲ့ပါဘူးမြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်5ရက်ကိုမြန်မာဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီအကြီးအကဲတွေကိုအင်ရှင်အိန္ဒိယနိုင်ငံကဖိတ်ကြားခြင်းမရှိတာပါဆက်ဆံရေးတိုးမြှင့်ဖို့ဆွေးနွေးခဲ့ကြတဲ့အာဆီယံအိန္ဒိယနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်။ဇွန်လ22ရက်နေ့ကျရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ့်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးပွဲကျရင်လည်းမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ကြားဖို့မြန်မာအပါအဝင်နိုင်ငံတကာကလူမှုခြေပြုအဖွဲ့အစည်း689ခုကအကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေသလိုအမေရိကန်နဲ့တရုတ်ရဲ့အားပြန်မှုမြင့်တက်နေချိန်အာဆီယံနဲ့အိန္ဒိယဆက်ဆံရေးခိုင်မာအောင်လုပ်ဖို့လိုတယ်လို့အိန္ဒိယမှာကျင်းပတဲ့အစည်းအဝေးတွင်နှစ်ဖက်လုံးကပြောကြားခဲ့ကြပါတယ်
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ဟာဒုတိယအကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်လ29ရက်နဲ့30ရက်နေ့တွေမှာလာရောက်ဖို့ရှိပါတယ်။ဒီနေ့ရက်တာခီးစဉ်တွင်အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထည့်ဖော်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအဓိကတာဆောင်ရွက်နိုင်မှာရှိနေပြီးတော့လက်ရှိအချိန်မှာသူ့ရဲ့ရှေ့ပြေအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းတို့က VOA ကိုအတည်ပြုပြောဆိုပါတယ်ကြည့်ခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပန်ကြားခဲ့ပေမဲ့လို့မြန်မာစစ်ကောင်စီကလက်မခံခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရဆဲဖြစ်တဲ့အတွက်အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယအခေါက်ခီးစဉ်မှာလည်းတွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအာဆီယံအထူးတန်ရဲ့လာမယ့်ခီးစဉ်အတွင်းမှာတော့လက်ရှိစစ်ကောင်စီနဲ့တိုင်းရင်းနာလက်နက်ကိုင်အဖွဲ့ဆက်ဖွဲ့တို့ကြားညီညာရေးဆွေးနွေးမှုအစည်းအဝေးမှာပါဝင်ခွင့်ရနိုင်ပွဲရှိတယ်လို့တော့ပြောပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကို line တိုမီတာ24 40 53နဲ့ line မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်။ဥရောပခေါင်းဆောင်တွေယူကရိန်းကိုတွားရောက်ပြီးတော့ယူကရိန်းပြည်သူတွေအနေနဲ့အတူရပ်တည်မှုရှိကြောင်းပြသခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အမျိုးမြင်မသိတဲ့ကူးစက်ရောဂါသစ်တစ်မျိုးပြန့်ပွားနေပါတယ်။တခါအမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုအကျိုးဆက်အဖြစ်ဗန်အတုံးလုံးတွေတက်လာပါတယ်။ဒီလိုတစ်ပတ်အတွင်းထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်အီတန်စင်ကတင်ပြထားပါတယ်ရှင်
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခုခံနေရတဲ့ယူကရိန်းဘက်ကအားပေးထောက်ခံမှုကိုပြသတဲ့အနေနဲ့ပြည်သူ့သမ္မတအီမန်နျူအယ်မက်ခွန်၊ဂျာမနီဝန်ကြီးချုပ်အိုလက်ရှိုး၊အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ယူကရိန်းနိုင်ငံခီးဖျူတော်ကိုဂျွန်လ16ရက်နေ့မှာရောက်လာခဲ့ပါတယ်
။ Alors quoi nous rendre
ယူကရိန်းပြည်သူတွေနဲ့တစုတစည်းတဲ့ရည်တည်နေရာကိုပြသဖို့အရေးကြီးတဲ့အချင်းဖြစ်တဲ့ဆုပြော်လေးပြည်သူ့သမ္မတကပြောပါသည်။ဒီခီးစဉ်တွင်မှာယူကရိန်းသမ္မတဖလော်ဒီမီယာဆလင်စကီနဲ့လည်းတွေ့ဆုံခဲ့ပါသည်။ဒီတော့တွင်ယူကရိန်းအတွက်စီးရဲကူညီတွေတိုးမြှင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့မြောက်အလန်ဒိတ်စာချုပ်အဖွဲ့နေတိုးမဟာမိတ်အဖွဲ့ကကွယ်ရေးဝန်ကြီးတွေပြောကြားနိုင်တဲ့ process မြင့်မာတဲ့အစီအစဉ်လုပ်ခဲ့ကြပါသည်။ဥရောပအတိတ်သမုဒ္ဒရာရဲ့ဝန်ဒီတာမှာဆယ်စုနှစ်များစွာအတွင်းမှာအကြီးမားဆုံးလုံခြုံရေးဆိုင်ရာချင်းဆောင်မှုတွေနဲ့ကျုံနေရတာကြောင့်ကကွယ်ရေးဆိုင်ရာဆောင်ရွက်မှုတွေပိုပြီးတော့ခိုင်မာအားကောင်းအောင်လုပ်ဖို့ကိစ္စအဓိကဆွေးနွေးရင်းနဲ့ပဲနေတို့မဟာမိတ်အဖွဲ့အတွင်းမှချုပ်ဟန်စတိုဒန်ဘတ်ကအစည်းအဝေးကိုစားခဲ့ပါသည်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးမှုတွေကိုရှိလာတဲ့မှာစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပမယ်။နေတို့မဟာမိတ်ထိပ်သီးဆွေးနွေးပွဲမှာဆက်လက်ဆွေးနွေးကြမှာလည်းဖြစ်ပါသည်။ကိုကြီးတရုတ်သမားရှီဂျင်ပင်နဲ့ရုရှားသမ္မတဖလာဒီမီယာပူတင်တို့ဇွန်လ15ရက်နေ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့စဉ်တုန်းကတနိုင်ငံဆက်ဆံရေးခိုင်မာတဲ့ဆိုတော့ကိုတရုတ်သမားကထပ်ပြီးတော့ကြေပြူခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမီဒီယာတွေမှာပေါ်ပြထားပါသည်။ယူကရိန်းပြည်ထောင်ကိုညှိနှိုင်းအဖြစ်ရှာဆွေးနွေးရေးကိုထောက်ခံနေဆိုပြီးတော့သမ္မတရှီကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းရှင်းဝါနဲ့ CCTV သတင်းဌာနတွေမှာထုတ်ပြန်ထားပါသည်။
ပြည်ပကလုံခြုံရေးစိန်ခေါ်မှုတွေကြောင့်ရုရှားရဲ့မျိုးသားအကျိုးစီးပွားကာကွယ်မှုဆောင်ရွက်တဲ့လုပ်ရပ်ပေါ်မှာတရုတ်ကောင်ဆောင်ကလက်ခံနေစုပြီးတော့ရုရှားသမ္မတအင်ဒေါ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဗူလာ22ရက်နေ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုမစခင်တည်တင်းပတ်နေငယ်လိုမှာပဲတရုတ်နဲ့ရုရှားကြားလက်တွဲဆောင်ရွက်မှုတွေအကန့်အသတ်မထားဘူးဆိုတဲ့က
ဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုအမေရိကန်ဆွေးနွေးကတော့ရှုံချဝေဖန်ထားပါသေးတယ်။ဒဏ္ဍာရီအချက်တွေနဲ့ဒူလောင်စာစီကားတဲ့ပြက်လက်လာတာကြောင့်အစိုးရဝန်ထမ်းတွေတပတ်ကို၄ရက်ပဲအလုပ်လုပ်ကြဖို့တီတီနိုင်ငံအစိုးရကဒီသင်းပတ်ထဲမှာကြေညာခဲ့ပြီးတော့ရုံးတက်မဲ့အစာအိမ်မှာခြံဆိုင်ကြဖို့လည်းတိုက်တွန်းထားပါသေးတယ်။တောက်ကြနေတိုင်းကိုနောက်၃လအထိရုံးပိတ်ရက်ဖြစ်တတ်မှတ်ဖို့အဆိုပြုချက်ကိုဇွန်လ17ရက်နေ့နောက်ပိုင်းမှာအစိုးရအဖွဲ့ကအတည်ပြုပေးခဲ့ပါသေးတယ်။တီတီနိုင်ငံနိုင်ငံမှာအစိုးရဝန်ထမ်းတက်တန်းလောက်ရှိပြီးတော့နိုင်ငံသားဝင်ပြက်လက်လာတာကြောင့်လောင်စာစီအစာအတောက်နဲ့စီးဝါးဆိုင်ရာတင်သွင်းကုန်တွေအတွက်ငွေချေဖို့အခက်အခဲကြုံနေရပါသေးတယ်။မြောက်ကိုရီးယားနိုင်ငံမှာအမျိုးအမည်မသိတဲ့ကူးစက်ရောဂါတွေတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားအာဏာပိုင်တွေကကြေညာထားပါတယ်။ကိုဗစ်ကရောဂါကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြခြင်းပါပဲ။အစားအိမ်ဦးလန်းကျောင်းဆိုင်ရာကူးစက်ရောဂါတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားကကြေညာထားပေမဲ့ဒီဇင်ဘာနောက်ပိုင်းအထိဗိုင်းရောဂါမှန်မသိပဲနဲ့လူပဏ္ဏရကူးစက်ခံရလဲဆိုတာကိုလည်းအသေးစိတ်မပြောနိုင်ခဲ့ပါဘူး။မြောက်ကိုရီးယားမှာကိုဗစ်စစ်ဆေးရေးပစ္စည်းအလုံးလုံးမရှိတာကြောင့်ကိုဗစ်လူနာဗတယောက်ရှိလဲဆိုတာကိုအတိအကျမသိနိုင်ပေမဲ့အဖျားရှိတဲ့လူနာအရေးအတွက်ကိုတော့စင်စီရင်လုပ်ထားပါသည်ဂျွန်လာ16ရက်နေ့အတွက်အဖျားရှိတဲ့လူနာ 26,000 ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားမှာစုစုပေါင်း 4,000 ခွဲကျော်လောက်ရှိသွားပြီဖြစ်ပါလိမ့်ရှင
်တပတ်အတွင်းကမ္ဘာသတင်းအနေချုပ်ကိုမအီတန်စင်တင်ပြသွားပါရှင်သောတာရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့အသံနဲ့ဗီဒီယိုတင်ကြတအောင်မှာထုတ်လွှင့်ခဲ့တဲ့ TV သတင်းလောTV မဂဇင်းနဲ့ဗီဒီယိုသတင်းတော်တွေကိုကန်တာအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။ထုတ်လွှင့်ပြီးတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင
်။ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ကီယက်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တမ်းအသစ်မိုက်ကိုလိုက်မြို့ကိုသွားပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလံနိဗတ်တာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်ပထမဆုံးသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘတ်စ်ဒေသမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့ဖြစ်တဲ့ဆီဘာရိုဒွန်းနက်စ်မြို့အနီးကခြေရွာတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါတယ်။အမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်လက်ထက်ကတရုတ်ကုန်ပစ္စည်းတချို့အပေါ်အခွန်တိုးခေါက်ထားတာကိုဖြေလျှော့ပေးမလားဆိုတာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကစဉ်းစားနေပြီးတရုတ်သမ္မတရှီဂျင်းပင်နဲ့မကြခင်ပြောဆိုဆွေးနွေးမယ်လို့ပြောပါတယ်။ဘယ်တော့ပြောဆိုကြမလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့နှီးလာပြီလို့တော့သမ္မတဘိုက်ဒန်ကသူ့ရဲ့ဇာတိမျိုးဒလဝဲမှာသတင်းထောက်တီကိုစနေနေ့ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်တာလီဘန်တို့ကသူတို့အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုမှုရရှိရေးမှာအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးနေတာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။အာဖဂန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့နှစ်ပေါင်း20နီးပါးကြာစီရေးဆောင်ရွက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာပြန်လည်ရယူခဲ့ကြပြီးအမျိုးသားတွေကြီးသာပါဝင်တဲ့အစိုးရတရက်ကိုဖွဲ့စည်းခဲ့တာပါ။အခုချိန်ထိနိုင်ငံသားတိုင်းပြည်တွေကအတိအမှတ်ပြုရေးကိစ္စမပြေလည်သေးတာဟာဆိုရင်အမေရိကန်ပြည်ထောင်စုကအကြီးဆုံးအတားအဆီးဖြစ်နေတယ်လို့ယူဆကြောင်းတာလီဘန်ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ချုပ်ငိမ်းသွားတဲ့အထိတ်အမှတ်ဇွန်လ19ရက်နေ့ဂျွန်တင်းအထိတ်အမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေကြပါတယ်။အာဖရိကနယ်ပယ်အမေရိကန်နေဒီနေ့ကိုလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တည်းကလွတ်မြောက်တဲ့နေ့ဖြစ်ဆင်းရဲခဲ့ကြပြီးမယ်လို့လဲပြည်ထောင်စုအစိုးရရုံးပိတ်ရဲ့ဖြစ်တော့သမ္မတဂျိုးဘိုက်ဒန်လက်ထက်2021ခုနှစ်ကမှတရားဝင်သတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်
။တင်အချင်းချုပ်ကိုမတင်ရထက်ကကြေညာပေးခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းနဲ့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubair El-Tayyib တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနက်ဖက်6:00နာရီ9:00နာရီအစီအစဉ်တွေကို line to meter 24/40/51နဲ့ line လက်မီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့အေးချမ်းကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.